Welcome to the Voice of America in Burmese.
မင်္ဂလာပါ Washington မြို့တော် VOA American တန်ကနေ2019ခုနှစ် January လ29ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမခင်မြတ်တပ်ပါဒီမနေ့ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါမှာဗင်နီဇွဲလားနိုင်ငံပိုင်ရေနံကုမ္ပဏီကိုအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့တန်းခတ်လိုက်ပါပြီအမေရိကန်သမ္မတဒေါ်နယ်ထရန့်မှာနိုင်ငံတော်အခြေပြမင်းငွန်းကို February 5ရက်နေ့မှာပြောကြားတော့မှာဖြစ်ပါတယ် UNICEF အကူလသမဂ္ဂကလီးမဆိုင်ရာရန်ပုံငွေအဖွဲ့အကြီးအကဲကမြန်မာနိုင်ငံမှာရိုဟင်ဂျာပြည်ပကဖြည့်ရှင်အကြံပေးချက်တွေကိုကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အကြံပေးချက်တိုင်းလိုက်နာဖို့အတွက်တိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်မနေ့ကနေပြည်တော်မှာနှစ်ရက်ကြာကျင်းပတဲ့ယင်းဤမြုပ်နှံမှုဆိုင်ရာထိပ်သီးညီလာခံအတွင်းဒေါ်ဆန်းစုကြည်ပြောကြားတဲ့အဖွင့်မေခွန်းနဲ့ပတ်သက်လို့သဘောထားအမြင်တွေဘလို့ရှိပါသလဲ
Once again now is known as a country where there is genocide and horrific human rights violations taking placeAnd that's one of the biggest.
ရှိရခိုင်ပြည်နယ်တိပခနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ပြောကြားခဲ့ခြင်းမရှိခဲ့တဲ့အပေါ်မှာလည်းယင်းဤမြုပ်နှံသူတွေဘက်ကစိတ်ပြတ်မှုတွေရှိခဲ့တဲ့အကြောင်းသုံးသပ်ဝေဖန်ထားတာတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍတုတ္တဆုံလင်းအမေရိကန်တခွင်စတာတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်တို့ကပြောပြမှာပါရှင်။
PDVSA လို့ခေါ်တဲ့ Venezuela နိုင်ငံပိုင်ရေနံကုမ္ပဏီကို American ပြည်ထောင်စုကနေအရေးယူပိတ်ဆို့တန်းခတ်လိုက်ကြောင်းအမျိုးသားလုံခြုံရေးအချံပေး John Bolton နဲ့ဗန်ဒါယီဝန်ကြီး Steve Mnuchin တို့ကတနင်္လာနေ့ Emirama ချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်ပါတယ်။ဒီလိုအရေးယူရတဲ့ရည်ရွယ်ချက်ကလက်ရှိ Venezuela သမ္မတ Nicolas Maduro ကိုယာတူးကဆင်ပေးရေးဖိအားပေးတဲ့အနေနဲ့လှုပ်တာဖြစ်ပါတယ်။ဒါအပြင်အတိုက်ခံခေါင်းဆောင်Juan Guaido ကိုနိုင်ငံခေါင်းဆောင်အဖြစ်ထောက်ခံရင်းအတွက်ရောအမေရိကန်ဘက်ကနေလှုပ်ဆောင်တာပါ။သမ္မတမာဒူရိုနဲ့သူ့ရဲ့အစိုးရရဲ့လှုပ်ရက်တွေကြောင့်ဗင်နီဇွဲလားပြည်သူတွေအဖိနှိတ်ခံရမှုတွေစီးပွားရေးအရာအထိနာမှုတွေဆက်ပြီးတော့မဖြစ်သင့်တော့သလိုဗင်နီဇွဲလားပြည်သူတွေရဲ့ပိုင်းဆိုင်မှုတွေကိုမာဒူရိုအစိုးရကနေမတရားလှုပ်ရက်နေတာတွေကိုရပ်တန့်စေဖို့အတွက်နောက်ပြည်သူတွေရဲ့ပိုင်းဆိုင်မှုတွေကိုထိမ့်သိမ်းဆောက်ရှောက်တဲ့အနေနဲ့ရည်ရွယ်ပြီးတော့အမေရိကန်ဘက်ကအခုလိုလှုပ်ဆောင်တာဖြစ်ကြောင်းပြောပါတယ် PDVSA ကုမ္ပဏီရဲ့အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့ပိုင်းဆိုင်မှုတွေကိုချိတ်ပိတ်မဲ့အပြင်ဒီကုမ္ပဏီနဲ့ဆက်ဆက်ပြီးလောက်ကင်နေတဲ့ American စီးပွားရေးလုပ်ငန်းတွေနဲ့ American နိုင်ငံသားတွေရဲ့လုပ်ပိုင်ခွင့်တွေကိုလည်းပိတ်ပင်မယ်လို့ပြောကြားခဲ့ကြတာဖြစ်ပါတယ်
။တရုတ်နိုင်ငံကနည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ရဲ့ဗန်ဒါယီဆိုင်ရာအကြီးအကဲ Ming Wanzhou ကို American ပြည်ထောင်စုအစိုးရရှိနေတွေကဆွဲဆိုချက်73ခုနဲ့တင်းလာနေမြေတုံးကပဲနယူးယောက်မြို့ကပြည်ထောင်စုတရားရုံးမှာဆွဲချက်တင်ခဲ့ပါတယ်။ဗန်ဒါယီဆိုင်ရာမမမကန်လှုပ်ဆောင်မှု American ရဲ့ညာနာပိုင်ဆိုင်မှုတွေကိုခိုးယူမှုအီရန်နိုင်ငံကိုအမေရိကန်ကရေးယူတန်ခတ်ထားတာတွေနဲ့ဆက်ဆက်ပြီးတော့ချိုးဖောက်မှုတွေရှိနေတာနဲ့ပတ်သက်ပြီးမန်ဝေဆောင်ကိုနယူးယောက်မြို့ဘရုတ်ကလင်အရက်ကတရားရုံးမှာမနေ့တုန်းကဆွဲချက်တင်ခဲ့တာဖြစ်ပါတယ်ဒုတိယဆွဲချက်တင်မှုကတော့ဝါရှင်တန်ပြည်နယ်မှာဖြစ်ပြီးကုန်သွယ်ရေးရှုပ်ဝှက်ချက်တွေကိုခိုးယူမှုငွေလွှဲမှုမှာဘန်ချင်းချင်းငွေလွှဲမှုမှာမမမကန်လှုပ်ခဲမှုတရားရေးဆောင်ရွက်ရာမှာအဟန့်တားပြုမှုစတဲ့ဆွဲချက်တွေနဲ့ဆွဲချက်တင်ခဲ့တာပါအမေရိကန်ပြည်တော်စုကနည်းပညာဆိုင်ရာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ T-Mobile စီကညာနာပိုင်ဆိုင်မှုတွေကိုခိုးယူပြီးတော့ကမ္ဘာဈေးကွက်မှာအသာရအောင် Huawei ကုမ္ပဏီကပြုလုပ်ခဲ့ကြောင်း Washington ပြည်နယ်အနောက်ပိုင်းခရိုင်ရှိနေချုပ်ကပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာတင်းမာမှုတွေကြီးမားနေချိန်မှာအခုလိုမျိုးတရုတ်နိုင်ငံကဒီစီးပွားရေးနည်းပညာဆိုင်ရာစီးပွားရေးဗန္ဒာရေးဆိုင်ရာအကြီးအကဲကိုအမေရိကန်ပြည်တော်စုမှာတရားဆွဲဆိုလိုက်တာဖြစ်ပါလေ
။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံတော်အခြေပြမင်းကွန်း February 5ရက်အင်္ဂါနေ့မှာပြောကြားဖို့အတွက်ဖိတ်ကြားထားတယ်လို့အောက်လွတ်တော်ဥက္ကဋ္ဌရုံးကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ January 23ရက်နေ့က Miss Pelosi အနေနဲ့သမ္မတထံကိုစာရေးပြီးတော့အကြောင်းကြားဆင်မှာအစိုးရရန်တရားတွေပြန်ဖွင့်ပြီးမှသာနှစ်ဖက်သဘောတူမင်းကွန်းပြောကြားမယ့်ရက်ကိုညှိယူတင်တယ်လို့ဆာမာဖော်ပြထားတာပါ။တနင်္လာနေ့ဆွေးနွေးရမှာတော့ February 5ရက်နေ့မှာနိုင်ငံတော်အခြေပြမင်းကွန်းပြောကြားဖို့အတွက်လှု ုံမှာဖြစ်ကြောင်းလွှတ်တော်ဥက္ကဋ္ဌရုံးရဲ့ကြေညာချက်မှာဖော်ပြလိုက်တာဖြစ်ပါတယ်။လွှတ်တော်နှစ်ရက်ရှေ့မှောင်မှာ2019 February 5ရက်နေ့မှာနိုင်ငံတော်အခြေပြမင်းကုန်းပြောကြားဖို့အတွက်သမရကဖိတ်ခေါ်တဲ့အကြောင်းသူ့ရဲ့စာထဲမှာဖော်ပြထားတာပါ။နန်စီပလိုဆီကသမရထရမ့်ကိုတယ်လီဖုန်းနဲ့တနင်္လာနေ့ကခေါ်ယူစကားပြောခဲ့တာဖြစ်တယ်လို့နန်စီပလိုဆီရဲ့လက်ထောက်တူကပြောပါတယ်။ရက်ပေါင်း35ရက်အကြာပြီးခဲ့တဲ့သတင်းပတ်တောက်ချာနေ့ကအဆုံးသတ်ခဲ့တဲ့အမေရိကန်အစိုးရရန်တရားတစိတ်တပိုင်းရထားရမှုနဲ့ပတ်သက်ပြီးနိုင်ငံတော်အခြေပြမင်းကုန်းပြောကြားဖို့အတွက်ဆစ်ဆက်ညှိနှိုင်းမှုဟာအခြေအတင်အငင်းပွားဝယ်တစ်ခုဖြစ်လာခဲ့တာပါ။ကနဦးသမရထရမ့်နေနဲ့ဇန်နဝါရီလ29ရက်နေ့မှာနိုင်ငံတော်အခြေပြမင်းကုန်းကိုလွှတ်တော်နှစ်ရက်ရှေ့မှောက်မှာပြောကြားဖို့ရှိပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုဆီကလုံခြုံရေးအကြောင်းပြပြီးတော့ရက်ရွှေဆိုင်ဖို့အတွက်အကြောင်းကြားခဲ့တာလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးကိုယူရတဲ့ငြိမ်းချမ်းရေးဆိုင်ရာသဘောတူစာချုပ်မူကြမ်းအတွက်အသေးစိတ်ကိုချမှတ်ပြီးဖြစ်ကြောင်းအာဖဂန်နစ္စတန်ပြန်လည်ပေါင်းစည်းဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဇာမီးခလီဇတ်ကတီးပြခဲ့ပြီးတဲ့နောက်မှာတာလီဘန်နဲ့အာဖဂန်နစ္စတန်အစိုးရတို့အကြမ်းတက်ရိုက်ဆွေးနွေးမှုတွေလုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။သဘောတူညီချက်မချမှတ်ခင်မှာဒီသဘောတူညီချက်အတွက်မူပေါင်းချမှတ်ရတာဖြစ်ကြောင်းဇမီးခလီဇတ်ကကဘူးမြို့မှာရှိတဲ့ဒီ New York Times သတင်းဌာနကိုပြောကြားခဲ့သလိုအာဖဂန်နစ္စတန်ကိုနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေဒါမှမဟုတ်အကြမ်းဖက်သမားတွေဘရော့မှခြေကုပ်ယူလာမျိုးမဖြစ်အောင်လိုအပ်တာတွေကိုအမေရိကန်ဘက်ကကျင့်တတ်တဲ့အထိတာလီဘန်တွေဘက်ကလှုံ့ဆော်မှုအာမခံရမှာဖြစ်ကြောင်းလဲသူကလေထာပြောကြားခဲ့ပါတယ်။တာလီဘန်တွေဘက်ကအလုံးစုံအပြစ်ခတ်ရစေးနဲ့အာဖဂန်အစိုးရနဲ့ဆွေးနွေးပွဲစတင်ရေးအပါအဝင်တခြားတောင်းဆိုချက်တွေကိုသဘောတူမှအပြန်အလှန်အနေနဲ့အမေရိကန်ပြည်ထောင်စုကလည်းတာလီဘန်တွေကိုအဓိကတောင်းဆိုနေတဲ့အမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့လှုံ့ဆော်မှာဖြစ်ကြောင်းပြောပါတယ်။အမေရိကန်နဲ့တာလီဘန်အရာရှိတွေဟာကာတာနိုင်ငံဒိုဟာမြို့မှာ6ရက်ကြာဆွေးနွေးကြတာဖြစ်ပြီးသဘောတူညီချက်မူကြမ်းကိုစနေနေ့ကြာရင်စတင်ကောင်ထယ်ဖော်နိုင်ခဲ့ပုံရတာဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂကလီးမြဆိုင်ရာရန်ပုံငွေဖွဲ့ UNICEF ရဲ့အမှုဆောင်ဒါရိုက်တာ Henry De Ford ကမြန်မာနိုင်ငံနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Kofi Annan ဦးဆောင်တဲ့ရခိုင်ရေးကော်မရှင်ရဲ့ရွန်ဂျာပတိဘက်ကဖြည့်ဆင်းအကြံပေးချက်တွေကိုလိုက်နာဖော်ဆောင်ဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းလိုက်ပြီးတော့ Bangladesh မှာရောက်နေတဲ့ရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံကြတဲ့ရွန်ဂျာ9သိန်းကျော်ဌာနေပြန်ရေးအတွက်လည်းတင့်တော်တဲ့အခြေအနေတွေကိုဖန်တီးပေးဖို့လိုအပ်နေတယ်လို့နေပြည်တော်မှာတနင်္လာနေ့ကပြောကြားခဲ့တာပါလူနည်းစုရွန်ဂျာရဲ့ကလီးငယ်တွေဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ဒုက္ခသည်စခန်းတွေမှာအန္တရာယ်ကြီးစွာမျှော်လင့်ချက်ကင်းမဲ့စွာနဲ့နေထိုင်နေရတယ်လို့ပြောပါတယ်။ Kofi Annan Commission ရဲ့အကြံပေးချက်တွေထဲမှာလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပညာသင်ခွင့်အပါအဝင်ဒုက္ခဆင်းရဲရောက်နေတဲ့ရိုဟင်ဂျာကလီးငယ်တွေရဲ့ဘဝကိုကယ်တင်နိုင်ရတဲ့ပေးထားတဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်မြန်မာအစိုးရကကတိပေးထားတာဖြစ်ကြောင်းလည်း UNICEF အကြီးအကဲကထောက်ပြခဲ့ပါတယ်။ကလီးတွေရဲ့ရှိရေးအတွက်လက်ရှိအခြေအနေကိုအကောင်းဆုံးအကျိုးရှိစွာအသုံးချပြီးတော့လက်တွေ့အကောင့်ထည့်ဖော်ဖို့လည်းနှစ်ပေါင်း30အတွင်းမြန်မာနိုင်ငံကိုပထမဆုံးချိန်လာရောက်တဲ့ UNICEF အကြီးအကဲကတိုက်တွန်းခဲ့တာပါအခုလိုခြေလှမ်းရတွေလှုပ်ဆောင်ခြင်းအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ဒုက္ခသည်တွေဌာနေပြန်နိုင်ရေးအတွက်တင့်တော်တဲ့အခြေအနေဖန်တီးရေးမှာလည်းအထောက်အကူပြုမှာဖြစ်ကြောင်းလည်းပြောပါတယ် Kofi Annan Commission က2016ကရခိုင်ပြည်နယ်ပဋိပက္ခစတင်ခဲ့ခြင်းကရေရှိခန့်မဲ့ဖြေရှာဖို့အတွက်ဒေါန်ဆန်းစုကြည်ကနေဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကိုနာမည်တက်ပြီးတော့မပြောပေမဲ့လေရိုညာမွတ်စလင်နဲ့ပတ်သက်ပြီးတော့သူ့ရဲ့လုပ်ရဟာရှက်ဖို့ကောင်းတဲ့အကြောင်းကမ္ဘာကျော်အဆိုတော်တူလည်းဖြစ်တက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့ Bob Geldof ကပြောလိုက်ပါတယ်ကိုလံဘီယာနိုင်ငံဘိုဂိုတာမှာဘိုဂိုတာမြို့မှာကျင်းပနေတဲ့ကမ္ဘာလူငယ်ခေါင်းဆောင်များညီလာခံဖွင့်ပွဲမှာ Bob Geldof ကအခုလိုပြောဆိုခဲ့တာဖြစ်ပြီးမြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းဆုရှင်တူဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်နေတာကရှက်စရာပဲဆိုပြီးတော့ပေါ့ကတော့ကသူ့ရဲ့မင်းငွန်းတွင်ထဲသွင်းပြောဆိုခဲ့ပါတယ်။ကမ္ဘာလူငယ်ကောင်းဆောင်များညီလာခံမှာကွယ်လွန်သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအန်အပါဝင်နိုဘယ်ငြိမ်းချမ်းရေးဆုရှင်နေနဲ့ပတ်သက်ပြီးပြောဆိုမှုခန့်ကဏ္ဍလည်းပေါ်ဝင်ပါတယ်။ရုရှားသမ္မတဗ ရာဒီမီယာပူတင်ကိုလည်းသူစိတ်ပြတ်တယ်တရုတ်သမ္မတရှီဂျင်းပင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတအဲဒိုဂန်တို့ကိုလည်းသူစိတ်ပြတ်ကြောင်းပေါ့ဖ်ဂက်ဒ်ဘော့ကပြောပါတယ်သူဟာ live aid လို့ခေါ်တဲ့အာဖရိကအငတ်ဘေးရမုံငွေအတွက်စူးစမ်းခဲ့တဲ့ခေါင်းဆောင်တူအနေနဲ့လည်းပေါ့ဖ်ဂက်ဒ်ကကဘာကျော်ထင်ရှားတာပါ
January လ28ရက်တနင်္ဂနွေနေ့မနက်7နာရီခွဲလောက်မှာအသက်16နှစ်အရွယ်တငယ်ချင်းနှစ်ဦးဖြစ်တဲ့မဆုမြဝင်းနဲ့မမျိုးနန္ဒာကျော်တို့နှစ်ဦးဟာကောက်ကရိတ်မြို့နယ်ကောက်ကရိတ်မြဝရီအားရှအဝေးပြေးလမ်းမှာအနီးမှာရှိတဲ့တောင်တော်ရေတကွန်းထိပ်မှာဓာတ်ပုံရိုက်ကြရင်ရေတကွန်းအောက်ပေ200အနက်ထဲကိုပြုတ်ကျခဲ့ကြပါတယ်မဆုမြဝင်းဟာရေတကွန်းထိပ်ပိုင်းမှာဓာတ်ပုံရိုက်ရင်မတော်တဆချေချော်ကျသွားခဲ့ရကနေပြီးတော့သူ့တငယ်ချင်းဖြစ်သူကသူ့ကိုဖမ်းဖို့ကြိုးစားရင်သူ့ဘာရောပြီးတော့ကြောက်ထဲကိုပြုတ်ကျခဲ့တာဖြစ်တယ်လို့ယူဆအကြောင်းမြန်မာအစိုးရသတင်းမှာဖော်ပြထားပါတယ်မဆုမြဝင်းဟာရေတကွန်းအောက်ကိုပြုတ်ကျစဉ်ကြောက်တုံးတွေနဲ့ခေါင်းရိုက်မိခဲ့ပြီးတော့ရတဲ့ဒဏ်ရာနဲ့တေဆုံးသွားတာဖြစ်ပါတယ်သူ့အလောင်းကိုတော့ကောက်ကရိတ်ဗဟိုစေယုံကြီးကိုပို့ဆောင်ခဲ့တာပါဘာယိုကျိုးသွားပြီးတော့ဥကောင်းမှာဒံရရင်ရခဲ့တဲ့မမျိုးနန္ဒာကျော်ကိုတော့မြောက်ရီဆေးရုံကြီးကိုပို့ဆောင်ခဲ့ပေမဲ့ဆေးရုံမှာပဲတည်ဆုံးခဲ့ရပါတယ်။မဆုမြဝေဟာမြောက်ရီမှာရှိတဲ့ပရဲကြီးရွာဖြစ်ပြီးမမျိုးနန္ဒာကျော်ကတော့ဘကုခင်ဒဲယုမြို့နယ်မှာရှိတဲ့ရွာမှကြီးရွာကပါ။သူတို့တငယ်ချင်းနှုတ်ကအခင်းဖြစ်ပွားစဉ်ကတခြားတငယ်ချင်း6ဦးနဲ့အတူခီးထွက်လာခဲ့တာဖြစ်ပါတယ်။အမှုကိုရဲကစုံစမ်းစစ်ဆေးနေတယ်လို့ရဲကပြောပါတယ်
။စင်ကာပူနိုင်ငံမှာရှိတဲ့ HIV ယောဂါပိုးရှိနေသူပေါင်း14,200ရဲ့ရွှေဝက်သတင်းတွေပေါက်ကြားခဲ့လို့အစိုးရကတင်းတာနေမှာပြောလိုက်ပါတယ် AIDS ယောဂါဖြစ်နေတဲ့ HIV ယောဂါဖြစ်စေတဲ့ HIV ရနေတဲ့စင်ကာပူနိုင်ငံသား9,400နဲ့နိုင်ငံခြားသား8,800တို့ရဲ့သတင်းချက်လက်တွေဟာအွန်လိုင်းကနေအမေရိကန်နိုင်ငံသား2C ကနေပြီးတော့ပေါက်ကြားခဲ့တာဖြစ်တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်ရွှေဝက်သတင်းပေါက်ကြားမှုရယူနိုင်တဲ့ဒီ online linkပိတ်ထားနိုင်ခဲ့ပြီမဲ့လဲခွင့်ပြုချက်မရှိသူရဲ့လက်ဝယ်မှာရှိနေသေးတာကြောင့်နောက်တစ်ချိန်မှာဒီသတင်းပေါ်ထွက်လာနိုင်ပါသေးတယ်ဒီကိစ္စနဲ့ပတ်သက်လို့နောက်ထပ်အချက်လက်တွေပေါ်ထွက်မှုတွေရှိမရှိဆိုတာနဲ့ပတ်သက်ပြီးသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့စစ်ဆေးနေတယ်လို့လဲသတင်းထုတ်ပြန်ထားပါတယ်ဒီသတင်းပေါက်ကြားမှုရဲ့နောက်ကွယ်မှာတော့အမေရိကန်နိုင်ငံသားဖြစ်တဲ့ Mikhail K. Prada Proche ကိုကျမရေးဝန်ကြီးဌာနကတမန်ရှိနေပါတယ်သူဟာလွန်ခဲ့တဲ့နှစ်ကလိန်လယ်မှုနဲ့ထောင်ချပြီးတော့ပြည်နေနံမပေးခင်မှာစင်ကာပူနိုင်ငံမှာလှုပ်လှုပ်ကင်ကွင်းနဲ့နေနေတာပါပိုရချေဟာစင်ကာပူနိုင်ငံသားဆရာဝန်တဦးဖြစ်တဲ့ Lucktech Singh နဲ့လှုပ်ဖော်ကင်မဲ့ဖြစ်ပါတယ် Lucktech Singh ကို HIV ဖြစ်နေတဲ့လူနာတွေရဲ့ရှုပ်ဝက်သတင်းချက်လက်တွေပေါက်ကြားမှုနဲ့တရားစွဲဆိုထားပါတယ်လက်ရှိမှာတော့ဒီစွဲဆိုချက်ဟာတရားရုံးမှာစစ်ဆေးနေစေဖြစ်ပါတယ်
အင်္ဂါနေ့နဲ့ခင်သတင်းစီစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလှရီကိုဆက်လက်နားဆင်ရမှာပါ။မနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့2ရက်ကြာမဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမိကွန်းပြောကြားစဉ်တွင်မြန်မာနိုင်ငံဟာဒေတာတွင်းမှာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာနောက်ဆုံးလမ်းကြောင်းဖြစ်လာတယ်လို့ပြောခဲ့ပြီးဒီအတွက်လည်းအခွင့်အလမ်းတွေရှိနေကြောင်းပြောသွားပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေဖိနှိပ်နှိမ်ပန်းခံရမှုနဲ့ပတ်သက်တဲ့အခြေအနေတွေကိုတစုံတရာညှိုးဆို့ပြောကြားခဲ့ခြင်းမရှိတဲ့အပေါ်မှာတော့နိုင်ငံတကာရင်းနှီးမြှုပ်နှံသူတချို့နဲ့လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာနိုင်ငံတကာယင်းနီးမြုပ်နှံမှုတွေအတွက်အခွင့်အလမ်းတွေအများကြီးရှိနေကြောင်းအခုလိုဖိတ်ခေါ်ခဲ့ပါတယ
် Those who know Myanmar well will know that this country offers a possibility of immense returns to investors who are both patient and innovative
ဒီနိုင်ငံအကြောင်းကောင်းကောင်းသိတဲ့သူတွေအနေနဲ့ဒီနိုင်ငံကနေစိတ်ရှည်ပြီးစမ်းသစ်တည်ထွင်မှုရှိတဲ့ယင်းနီးမြုပ်နှံသူတွေကိုအများကြီးပြန်ပြီးပေးနိုင်မဲ့အလားအလာကိုကမ်းလှမ်းနေတယ်ဆိုတာသိကြတဲ့အကြောင်းဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။ဒါအပြင်မြန်မာနိုင်ငံဟာအရှိတောင်အာရှမှာနောက်ဆုံးဒီအတိုးတက်ဆုံးဈေးကွက်စီးပွားရေးအရဖြစ်လာဖို့လဲရည်ရွယ်လုပ်ကိုင်နေကြောင်းအခုလိုပြောပါတယ်
။ As Southeast Asia's final frontier market, final and best we hope, we offer innumerable investment opportunities.Investment opportunities are everywhere in Myanmar.
အရှိတောင်အာရှမှာဈေးကွက်စီးပွားရေးအရာနောက်ဆုံး
အတိုးတက်ဆုံးအကောင်းဆုံးအဖြစ်မြန်မာနိုင်ငံမှာယင်းနီမြုပ်နှံမှုတွေနဲ့ပတ်သက်လို့အခွင့်အလမ်းတွေအများကြီးကိုကျမတို့ကန့်လန့်ထားပါတယ်လို့ဒေါက်ဆန်းစုကြည်ကပြောသားတာပါဒါပေမဲ့ယင်းနီမြုပ်နှံသူတွေအတွက်စီးပွားရေးလုပ်ငန်းတွေအလွယ်တကူဆောင်ရွက်နိုင်စေရေးအထောက်အကူပြုတဲ့ဤဥပဒေတွေတိတိကျကျမရှိသေးတာနောက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်လူ့အခွင့်အရေးကိစ္စတေချာအောင်ဆောင်ရွက်ပေးတာအဲ့ဒီနှစ်ချက်နဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပြောကြားတဲ့မိကွန်းထဲမှာအသေးချာကြားဖို့မျှော်လင့်ခဲ့ကြပေမဲ့အဲ့ဓာရီမပြောခဲ့တဲ့အပေါ်မှာတော့ယင်းဤမြုပ်နှံသူတချို့ကစိတ်ပြက်ခဲ့ကြတယ်လို့ဗြိတိန်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကအခုလိုပြောပါတယ်
Once again now is known as the country where there is genocide.
အခုနောက်တစ်ကြိမ်လူမျိုးတုံးတပ်ဖြတ်မှုဒါမှမဟုတ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံဖြစ်နေပါတယ်။ဒါဟာယင်းနီမြုပ်နှံသူတွေအတွက်အလွန်ကြီးမားတဲ့အဟန့်တားကြီးဖြစ်ပါတယ်။ဒေါ်ဆန်းစုကြည်မိန်ကွန်းကိုယင်းနီမြုပ်နှံသူတွေတော်တော်များများစိတ်ပျက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာသူတို့အတွက်အခွင့်အလမ်းတွေအများကြီးရှိတယ်ဆိုတာသိကြပါတယ်။ဒါပေမဲ့သူတို့အတွက်လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ရှိဖို့လိုအပ်ပါတယ်
။အထူးသဖြင့်ဒီလူခွေရေးအခြေအနေတွေကောင်းမှုနဲ့ဆိုတာတေချာစေရေးယင်းနှိမ့်နှံသူတွေကလူလာကြောင်းမတ်ဖာမနာကပြောပါရယ်အခုဒီမြန်မာနိုင်ငံမှာနှစ်ရက်တာကျင်းပနေတဲ့ယင်းနှိမ့်နှံမှုဆိုင်ရာထိပ်သီးညီလာခံကိုနိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်ပေါင်း400ကျော်တက်ရောက်ခဲ့ပါရယ်အဲ့ဒီထဲမှာတရုတ်ဂျပန်စင်ကာပူနဲ့အိန္ဒိချင်းထိုင်းနိုင်ငံကကိုယ်စားလှယ်တွေအများဆုံးဖြစ်ပါရယ်ဒါပေမဲ့လို့ဒီအနောက်နိုင်ငံဘက်ကကိုယ်စားလှယ်တွေယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီးတော့တက်ရောက်လာခြင်းအရေးအတွက်ထဲမှာနှဲပါနေတဲ့အပေါ်မှာတော့ဒီမြန်မာနိုင်ငံအတွင်းစီးပွားရေးအရာပြိုင်ဆိုင်မှုတွေမှာအားနည်းမှုတွေရှိနိုင်တယ်လို့အမေရိကန်အခြေစိုက်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းက VOA ကိုပြောပါတယ်
။ဘုရင်ကနိုင်ငံရေးနဲ့စီးပွားရေးကတော့ဆက်နေပါတယ်ခင်ဗျ။ဟိုစီးပွားရေးတက်ဖို့ကနိုင်ငံရေးရေချင်မြင့်မှုတွေအရေးကြီးပါတာ။အခုဖြစ်နေတဲ့အခြေအနေကဒီအာရှကတရုတ်နဲ့ဂျပန်အင်းဒီယန်နိုင်ငံတွေပေါ့လေစင်ကာပူဒါလောက်ပဲ investment ညာရှိတယ်အဲ့မှာမှဆိုတာကတရုတ်ကအများဆုံးပေါ့လေဆိုအနောက်နိုင်ငံတွေဝင်မှစီးပွားရေးပြိုင်ဆိုင်မှုများလေဟိုအဖက်ဖက်မှာတိုင်းပြည်တွေကောင်းတယ်ပေါ့လေရေးတုံးနဲ့ကြာမယ်ရွေးဖို့လည်းပုံပြီးတော့ကောင်းတယ်ပေါ့လေအဲမဟုတ်လို့ရှိရင်ဒီတစ်ခုနှစ်ခု၃ခုလောက်ကိုပဲကွက်ပြီးတော့ဘလို့ပဲတေးတေးယူရတဲ့အခြေအနေဖြစ်မှာပေါ့လေအဲ့တော့ကျွန်တော်မြင်တော့ဒီအရေးဖိတ်ခေါ်တာဆိုရင်ဒီနိုင်ငံမြန်မာလာအောင်လုပ်ပြဖို့လိုပါတယ
်အထူးသဖြင့်မြမစီးပွားရေးဟာတရုတ်ကိုအားကိုးရတဲ့အခြေအနေကနေစ조사ပယ်ဖြတ်တဲ့အခြေအနေထိရောက်တဲ့လို့မြင်ကြောင်းဥကန်ထွန်းကပြောပါတယ
်ကျွန်တော်သူထိတဲ့လောက်ကတရုတ်တရားသူတို့တက်ကြည့်တယ်လေအဖက်ဖက်ကရေးကြီးတက်တော့တချို့စိတ်ယုံနေမှာဆိုရင်ကမင်းကျေဒီကတို့လူခေါ်လာတကယ်တော့တို့ဝေချေးရမယ်ချေးရကမှာသူများနိုင်ငံလေးသူအတုံးလုံးတွေတက်သားမယ်ချင်းအောင်ကျုံတောင်ထားတဲ့ဟိုနေမှာကျိုးတွေမပါချေးရမယ်စာအရင်အဲ့ဒါယူခဲ့တာဘလို့လို့ဆုံးပြတ်လဲဆိုတော့ကျွန်တော်အားသိမ့်ပ
ါလက်ရှိမှာတော့ဒီအာရှဖွံ့ဖြိုးတိုးတက်ရေးဘဏ်ရဲ့စည်ရင်းကောက်ယူချက်အရမြန်မာနိုင်ငံရဲ့စီးပွားရေးဟာ2019ခုနှစ်မှာခုနှစ်ရာဂိုင်းနှုန်းထိတိုးတက်ဖို့ရထားပါတယ်။ဒါဟာ2018ခုနှစ်ကရထားတဲ့ 6.6 ရာဂိုင်းနှုန်းထက်တော့ပိုလာတာပါ။ဒီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာနိုင်ငံခြားဒိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာ2015ဒီ2016အတွင်းမှာအမေရိကန်ဒေါ်လာ 6.5 ဘီလီယံထိမြင့်တက်ခဲ့တယ်လို့ကြည့်ရပါတယ်ဒါပေမဲ့လက်ရှိမှာတော့ဥရောပတမကဘက်ကတော့ရခိုင်ပြည်နယ်ရဲ့ပဋိပက္ခနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဒီလူခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့အတွက်သူတို့ရဲ့ဒီအခွင့်အထူးကင်းလွတ်ခွင့်ဆိုတဲ့ဟာတွေကိုပြန်ပြီးတော့အခွင့်ကင်းလွတ်ခွင့်ကိုပြန်ရုပ်သိမ်းမယ်ဆိုတာနဲ့ပတ်သက်ပြီးစဉ်းစားနေကြောင်းသိရပါတယ်ရှင်
တော်တာရှင်များရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာချင်းပြည်နယ်ခီးစဉ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုတာထပ်မံပြောဆိုပြန်ပါတယ်တကယ်တမ်းတော့ဖွဲ့စည်းပုံပြည်ရေးဟာ NND အစိုးရရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုပါအခုအာဏာရလို့၃နှစ်ထဲဝင်လာတဲ့အချိန်ဒီဂတိကိုအကောင့်ထဲမဖော်နိုင်ဖြစ်ရတာကဘာကြောင့်ပါလဲ NND အစိုးရအတွက်ဘာတွေအခက်အခဲရှိနေပါသလဲ လက်ရှိနိုင်ငံရေးလက်တွေ့အရဒီကတိဖော်ဆောင်နိုင်မဲ့ဖြစ်နိုင်ခြေရောရှိပါသလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို VOA မြန်မာပိုင်းကိုပေးပို့နိုင်ပါတယ်ရှင် VOA ရဲ့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကတော့1-232-382-5994လေးဖြစ်ပါတယ်ရှင်။အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင
်။ဒီကနေ့ညအစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အရင်အစိုးရလက်ထက်ခိတရက်ဆိုင်ထားတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူနဲ့အတူဆိုတဲ့ NLD အစိုးရမှခိုင်မာတဲ့ရည်တည်ချက်သဘောထားမရှိဘူးလို့မြစ်ဆုံဒေသခံတွေကပြောဆိုလိုက်ပါတယ်။တရုတ်နဲ့အရင်မြန်မာအစိုးရတို့ကြားချုပ်ဆိုခဲ့တဲ့စာချုပ်စာတမ်းတွေကိုပြည်သူတွေကိုတရားဝင်ထုတ်ပြန်မချပြနိုင်သေးခင်မြစ်ဆုံစီမံကိန်းကိုအကောင့်ထဲပြန်ပြီးဖော်ဖို့ဖိအားပေးတာလုံးဝမလုပ်ဖို့နှစ်နိုင်ငံအစိုးရနဲ့တာဝန်ရှိသူတွေကိုမြစ်ထိန်သိမ်းရေးကာကွယ်ရေးလှုပ်ရှားသူတွေကတတိပေးလိုက်ပါတယ်။မဆုမွန်ကအသေးစိတ်ပြောပြမှာပါရှင
်။ AORI မြစ်ဆုံကနေတည်ဆောက်မဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ခဏရထားရတဲ့ရေကာတာတည်ဆောက်ရေးလုပ်ငန်းတွေအချိန်မစွဲဘဲနဲ့ပြန်အကောင်အထည်ဖော်ဖို့တရုတ်ဘက်ကပြန်ဖိအားပေးလာတဲ့အနေအထားမှာတော့ဒေသခံတွေနဲ့မြစ်ချောင်းအင်းအိုင်တဘာဝပတ်ဝန်းကျင်ထိန်သိမ်းရေးလှုပ်ရှားသူတွေဘက်ကပြန်ပြီးတော့ကန့်ကွက်လှုပ်ရှားလာကြတာဖြစ်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းကြောင့်လေယာဥယျာဉ်လုပ်ငန်းတွေဆွန့်လွတ်ပြီးတော့နေရရင်းတွေကနေပြောင်းရွှေ့ခံခဲ့ရတဲ့မြစ်ဆုံဒေသခံတွေဘက်ကလည်းဒေသခံတွေရဲ့ဆန္ဒသဘောထားမပါတဲ့ဒီစီမံကိန်းကိုကန့်ကွက်ကြောင်းနဲ့လုံးဝရပ်ဆိုင်းပေးဖို့နောက်မိမိတို့ရဲ့နေရရင်းတွေကိုပြန်လည်အခြေချနေထိုင်လုပ်ကိုင်နိုင်ဖို့တောင်းဆိုကြပါတယ်။အရင်အစိုးရတုန်းကစောက်ခဲ့တဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူနဲ့အတူဆိုတဲ့ရွေးကောက်ခံအစိုးရတရက်အနေနဲ့ NLD မှာခိုင်မာတဲ့ရည်တည်ချက်သဘောထားမရှိဘူးလို့မြစ်ဆုံဒေသခံတဦးဖြစ်တဲ့ဦးမုံရာကအခုလိုပြောဆိုလိုက်ပါတယ်
။ NLD အစိုးရကလည်းအရင်ကမြစ်ဆုံရတာစီမံကိန်းရဆိုင်ပေးဖို့အတွက်အားကိုးတဲ့ဂျင်းနဲ့ဂျောကမဲပေးခဲ့ခြင်းဖြစ်ပါတယ်။အခုတော့တတိယကဒေသခံတွေကသဘောတူတဲ့ဘာညာနဲ့ဖြစ်လာတော့ကျောလဲကြားတာစိတ်မကောင်းဘူးပေါ့
တရုတ်နဲ့အရင်မြန်မာအစိုးရတို့ကြားသဘောတူညီချက်တွေစာချုပ်စာတမ်းတွေကိုပြည်သူကိုထုတ်ပြန်နိုင်ခြင်းမရှိသေးပဲမြစ်ဆုံစီမံကိန်းပြန်ဆဖို့အကောင့်ထဲပေါ်ဖိအားပေးနေတာကိုဆက်မလုပ်ဖို့နှစ်ဖက်အစိုးရကိုတိုက်တွန်းလိုပါတယ်လို့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကမမိုးတောက်ပန်းကအခုလိုပြောပါတယ်
အော် NLD ဆိုရအနေနဲ့ပေါ့နော်ဒီပြောမယ်ဆိုလို့ရှိရင်လည်းဒီကျွန်တော်တို့ရဲ့နိုင်ငံတော်အတိုင်းမြင်တဲ့ပုဂ္ဂိုလ်ဒီတော့တောင်းဆန်းစုကြည်အနေနဲ့ပေါ့နော်ဒီအစိုးရ NLD အစိုးရမဖြစ်ခင်တော့ဆိုလို့ရှိရင်ပြောထားတာဒီနဲ့ပေါ့နော်အခုဒီအဖြစ်ပြီးပြန်ပြီးတော့ဖြစ်သွားတဲ့အနေထားတဲ့လုံအောင်ဆန့်ကျင်တဲ့အနေထားလို့ဖြစ်နေပုံပေါ့နော်အာကျွန်တော်တို့အနေနဲ့ကပေါ့နော်ဒီမြစ်ဆုံတော့မကောက်ဘူးပေါ့နော်ခြားမိချောင်းဝိုင်းပြေပေါ့နော်ဒီရက်စစ်ကိုထုတ်မယ်ဆိုတော့အကြောင်းပြချက်တစ်ခုလည်းနေပေါ့နော်မိသားစုပြည်သူတွေရဲ့အကျိုးခံစားခွင့်လည်းမရှိတဲ့ဟာမျိုးပြည်နေနေတာမရှိတဲ့အမျိုးပေါ့နော်ဒီစီမံကိန်းလိုမျိုးကိုကျမတို့ကဘာစီမံကိန်းမဆိုပေါ့နော်ကျမတို့အနေနဲ့ကန့်ကွက်တယ်နောက်ပြီးတော့လည်းဟိုအစိုးရအနေနဲ့ပေါ့နော်ဥပဒေပိုင်းဆိုင်ရာရောဒီလှုပ်ထုတ်လို့မျိုးပေါ့နော်ဒီရင်းနှီးမြှုပ်နှံမှုတွေလာမယ်ဆိုလို့ရှိရင်ဒီလိုနဲ့ဘယ်လိုမျိုးညှိနှိုင်းမှုတွေလောက်ရလဲ consultation တွေလုပ်ပြီးမှပေါ့နော်အခြေအနေဖြစ်ပြီးမှအာဒါမျိုးတွေကိုဟိုလုပ်တင်နေဆိုတဲ့အကြောင်းပေါ့နော်ကျမတို့ကအဲ့ဒါမျိုးလည်းအကျံပြီးချင်ပါတယ်ပေါ့နော
်မြေဆုံစီမံကိန်းကြောင့်ပြောင်းရွှေ့ခံခဲ့ရတဲ့ခြေရွာတွေကဒေသခံတွေဘက်က NLD အစိုးရအနေနဲ့ဒေသခံတွေရဲ့သဘောထားကိုအလေးထားဖို့နဲ့ဒေသခံတွေဆုံးရှုံးနစ်နာမှုတွေကိုပံ့ပိုးကူညီပေးဖို့ကချင်ဒေသခံဦးမုံရာကပြောပါတယ
်အခုချိန်ထိ NLD အစိုးရကဖြိုးလားအမဲလားဆိုတာကျွန်တော်တို့ကိုဘာမှမပြောသေးဘူးသူတို့ကဟိုကော်မရှင်နာဖွဲ့လဲလုပ်ခဲ့ပြီးကော်မရှင်နာဖွဲ့ကဘယ်လိုရလက်လဲဆိုတဲ့ဟာလဲကျွန်တော်ကမသိဘူးအဲဒီတော့ဒီမှာပဲဒီရုပ်တွေကတော့ဒီကျွန်တော်ပြဿနာတွေတက်ခိုင်းနေစီတွားပြီးမှအမျိုးမျိုးချာရောမှုမှာဟောလက်ဆောင်ပေးလိုက်ဟောတွေးလိုက်ဒီအတွေးလိုက်နဲ့ဟိုမြစ်ဆုံလုပ်ဖို့အတွက်ကျန်လေစီယုံနေတယ်စီယုံနေတဲ့အခါဒါမှသူများတချို့ရဲ့အမည်ဆိုရင်ဒီဒေတာခိုင်းနေတဲ့ဒီရုပ်တွေကဟိုရက်တာစီမံကိန်းကိုဝိုင်းဝန်းတဘောတူလိုက်ပြီးဆိုတော့အဲဒီနေ့ကောလာဟလာနဲ့ချိတ်ပေါ်လာတယ်ဒီဘောမှာကျွန်တော်မျိုးစုံကြတဲ့ခါမျိုးအနေနဲ့အဲဘယ်တော့မှသဘောမတူပါဘူးလို့အဲ့ဒီသဘောတရားတစ်ချက်ကိုရေးတာပါ။ထောင်ရကျွန်တော်ကအာရက်ဆိုင်တော့အောင် ဆက်လက်လှုပ်ဆောင်သွားမယ်ဆိုတဲ့ဟာကိုပြောထားခြင်းဖြစ်ပါတယ်
မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်တွေကဒေသခံတိုင်းရင်းသားပြည်သူတွေကဒီမြစ်ဆုံရေအားလျက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိပါဘူးဆိုပြီးထုတ်ပြန်ခဲ့တဲ့အပေါ်မှာတော့ကချင်ဒေသခံတွေလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပယ်ချထားပါတယ်တဘာဝပတ်ဝန်းကျင်ဂေဟာစနစ်မြစ်ချောင်းစီးဆင်းမှုတွေကိုပါကြီးမားစွာထိခိုက်ဆုံးရှုံးမှုတွေဖြစ်စေနိုင်တဲ့မြစ်ဆုံစီမံကိန်းကြီးကိုလုံးဝအကောင့်ထဲမဖော်ဖို့တပြည်လုံးကကန့်ကွက်ခဲ့ကြတာဖြစ်ပါတယ
်မဆုမမရှင်ကချင်ပြည်နယ်အစိုးရမှဝင်ကြီးဌာနတစ်ခုထတ်တိုးရေးမနေ့ကကျင်းပတဲ့ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးအတွင်းအပြေမထွက်ဘဲအစည်းအဝေးကိုရွှေ့ဆိုင်းလိုက်ရပါတယ်ဒါကြောင့်လက်ရှိလစ်လက်နေတဲ့ဝင်ကြီး၃ဦးနေရာအတွက်အစားထိုးအမြင့်စင်းတင်သွင်းဖို့ကိုလောက်ဆောင်နိုင်ခြင်းမရှိခဲ့ဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ် VOA သတင်းတော့မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးဟာလစ်လက်သွားတဲ့ဝင်ကြီးသုံးနေရာမှာအစားထိုးခံထားဖို့ရာထားသူတွေကိုအမြီစရင်တင်သွင်းဖို့နဲ့ဝင်ကြီးဌာနတစ်ခုထပ်တိုးဖို့အတွက်လှုပ်ဆောင်တာဖြစ်ပါတယ်။ဒါပေမဲ့လည်းဝင်ကြီးဌာနအသစ်တစ်ခုတိုးချဲ့ရေးကိုလွှတ်တော်အမတ်အချို့ကကန့်ကွက်လို့မပြီးပြတ်ဘဲလွှတ်တော်အစည်းအဝေးကိုရွှေ့ဆိုင်းလိုက်ရတာပါ။ဒီချိန်နေနဲ့ပတ်သက်လို့ဖားကံမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒါရှိလာဆိုင်က VOA ကိုခုလိုပြောပြသွားပါတယ်။
အော်သူကဝင်ကြီးရွေးတာကိုအခြေတင်ဖြစ်တာတော့မဟုတ်ဘူးခင်ဗျာသူကဒီဟိုဝင်ကြီးဌာနဟိုကတခုတည်တံ့ပြန်တိုးတဲ့ကိစ္စနဲ့ပတ်သက်ပြီးမှသူရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့နည်းနည်းပေါ့နော်သူက148ပေါ့နော်အဲပုံမှန်ခွဲကငယ်အပိုက်ခွဲငယ်တစ်ပေါ့နော်ဒီအရာနည်းနည်းလေးကိုက်ညီမှုနည်းနည်းလေးရှိတဲ့အနေထားဖြစ်တဲ့အချိန်ကျတော့လွတ်တော်ကိုယ်စားလှယ်ရဲ့အနေနဲ့အဲ့ဒါကိုတင်ပြတဲ့အချိန်မှာပေါ့နော်နည်းနည်းလေးအချိန်လေးပြရမယ့်အနေထားဖြစ်သွားတဲ့အတွက်ကြောင့်လို့ဘောနော်ဒါလွတ်တော်ကိုရွှေ့ဆိုင်တဲ့တဘောပါတခြားဘာမှမဟုတ်ပါမရှိပါဘူ
းဒါရှိလာဆိုင်ဟာအစားထိုးခံထားဖို့ရထားတဲ့နေရာမှာပါဝင်တယ်လို့သတင်းထွက်နေသူတဦးဖြစ်ပြီးသူကိုယ်တိုင်ကလည်းအဲ့ဒါကိုအတိပြုပြောဆိုပြီးတော့ပေးအပ်လာတဲ့တာဝန်ကိုအကောင်းဆုံးထမ်းဆောင်သွားမယ်လို့ VOA ကိုပြောပြပါရယ်ဝင်းကြီးဌာနတစ်ခုထတ်တိုးမဲ့အစီအစဉ်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပြသွားတာ
ပါဟုတ်တယ်သူကတော့ကိုကတော့ကျွန်တော်လက်ရှိလက်စလမ်းပါဆက်တွေ့ရင်းနဲ့ဒီဆက်မှုလက်မှုဝင်ကြီးဌာနဆိုတာရှိတယ်လေ။အဲအဲ့ဒါကိုအခုကျွန်တော်တို့ကဒီတို့ဟာဒီလက်စနဲ့ဒီဆက်မှုလက်မှုဝင်ကြီးဌာနဆိုတာတခုပြန်အဲ့ဒါကိုခွဲလိုက်တဲ့ချိန်ကျတော့အဲ့ဒါနဲ့ပတ်သက်ပြီးမှတူလုံးထုံးလုံးကြီးရပါတော့တင်တဲ့နေရာမှာတင်တွင်းတဲ့နေရာမှာနည်းနည်းအားနည်းချက်လေးရှိသွားတဲ့ချိန်ကျတော့အဲ့ဒီအားနည်းချက်ကိုထောက်ပြတဲ့အကြောင်းလို့ပေါ့နော်။သူ့ရဲ့အားနည်းချက်ကိုပြန်လဲဖြည့်ဆည်းဖို့အတွက်ပြင်ဆင်ဖို့အတွက်ဒါနိုင်ငံတော်တမရကိုပေါ့နော်အကြောင်းကြားရမယ့်အနေအထားဖြစ်တဲ့အချိန်ကျတော့အဲ့ဒါကိုနိုင်ငံတော်တမန်တော်ကိုကြတော့ချက်ချင်းအကြောင်းကြားတဲ့အနေအထားမှာအဆင်မပြေတဲ့အတွက်ကြောင့်လေ
ဒါကြောင့်လွှတ်တော်မှအစိုးတင်သွင်းခဲ့တဲ့ဝန်ကြီးဌာနတစ်ခုထတ်တိုးဖို့အမည်စရင်အတီမပြုတ်နိုင်ခဲ့သလိုကချင်ပြည်နယ်စိုက်ပျိုးမွေးမြူရေးနယ်စေမြောင်းဝန်ကြီးလူမှုရေးဝန်ကြီးတယံဇာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီး၃ဦးနေရာမှာလည်းအစားထိုးဖို့အတွက်အမည်စရင်တင်သွင်းတဲ့အဆင့်တော်မရောက်ဘဲလွှတ်တော်ကိုရနာခဲ့ရပါတယ်။ဝင်းကြီးဌာနတစ်ခုထတ်တိုးဖို့တင်ပြတာနဲ့ပတ်သက်ပြီးပြည်내လွှတ်တော်ကိုယ်စားလှယ်ဦးမင်းမင်းကလည်း
လုံထုံလုံဤအရာပေါ်တော့တကယ်တမ်းဆိုရင်တော့သမရရဲ့သဘောထားမှချင်တဲ့သူ့ရဲ့လုံပန်ခွင့်နဲ့အရာဝင်ဟိုပေါ်စာထွက်ပြီးမှလုံရမယ်ဆိုတဲ့သဘောတရားလေးပါပဲ။ကျွန်တော်တို့အနေနဲ့ကတော့ဒီသာသမရရှိကနေပြီးတော့စာနဲ့ပေါ့နော်ဟိုတရားဝင်အကြောင်းကြားစာပေါ့နော်အဲ့ဒါလေးကိုစောင့်တာပါကဲဒါအဲ့လိုလေးဟိုသမရာအနေသဘောထားနဲ့သမရာရဲ့လုပ်ပိုင်ခွင့်နဲ့ထတ်တိုးတာဆိုတော့ကျွန်တော်တို့အနေနဲ့ကတော့လက်ခံရမှာပေါ့နော
်ကချင်ပြည်နယ်လွတ်တော်အစည်းအဝေးတွေကိုလာမယ့်ဇန်နဝါရီ30ရက်နေ့မှာပြန်လည်ကျင်းပဖို့ရှိတယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ရှင
် VOA သတင်းတောင်မိခါပါကျမတို့ VOE မြန်မာပိုင်းအင်္ဂါနေ့နဲ့ခင်အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်။ကျမတို့ဒီမကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့နနက်ခင်အင်္ဂလိပ်စာသင်ခန်းစာကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်တွေကိုနှာစင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့ January 29ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော
့ဒီဝက်နဲ့ဒီကကျွန်တော်တို့အဓိကအားဖြင့်တော့ကျွန်တော်တို့ကြည့်ပါတယ် location ကိုကြည့်ရပါတယ်ဒီနေရာမှာအင်းညာနီကိုနေထိုင်ဖို့အတွက်အခု
ဒါကတော့ရန်ကုန်မြို့မှာဈေးသက်သာတဲ့အင်ယာဈေးကွက်ကြီးထွားလာနေတာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်တုဒ္ဒဆုံးလေးအမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြားမှာပါရှင်။ဗင်နီဇွဲလာနိုင်ငံရဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုရာထူးကနေစင်ပေရေးဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလာအစိုးရပိုင်ရေနံကုမ္ပဏီတစ်ခုကိုအမေရိကန်အစိုးရကအရေးယူပိတ်ဆို့လိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေပြင်းထန်နေတဲ့ဗင်နီဇွဲလာနိုင်ငံရဲ့အခြေအနေတွေအကြောင်းကိုတော့ကိုကျောင်းလွင်ကအပြည့်စုံပြောပြမှာပါရှင်
။ PDVS လို့ခေါ်တဲ့ဗင်နီဇွဲလာနိုင်ငံပိုင်ရေနံကုမ္ပဏီကိုအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့တန်ခတ်လိုက်တဲ့အကြောင်းမြို့သားလုံခြုံရေးဂျန်ပေးဂျွန်ဘောလ်တန်နဲ့ဗဏ္ဍာရေးဝန်ကြီးစတီဖန်မနူချင်တို့ကနေ့တုန်းကပဲအင်ပီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာပါအရေးယူမှုလောက်ရတဲ့ရွေးချက်ကတော့လက်ရှိဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုရာထူးကနေစင်ပေးရေးဖိအားပေးတဲ့အနေနဲ့ရောအတိုက်ခံခေါင်းဆောင်ဟွမ်ကွိုက်ဒိုကိုနိုင်ငံခေါင်းဆောင်အဖြစ်ထောက်ခံရေးအတွက်ရောအမေရိကန်ဘက်ကလှုံ့ဆော်တာဖြစ်ပါတယ်သမ္မတမာဒူရိုနဲ့သူ့အစိုးရရဲ့လောက်ရတွေကြောင့်ဗင်နီဇွဲလားပြည်သူတွေအဖိနှိတ်ခံနေကြရတာစီးပွားရေးအရထိတ်နာနေကြရတာတွေဟာဆက်ပြီးတော့မဖြစ်သင့်တော့ဘူးဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုမာဒူရိုအစိုးရကမတရားလုပ်ရနေတာတွေကိုရပ်တန့်စေဖို့ရောပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိမ့်သိမ်းဆောင်ရှောက်တဲ့အနေနဲ့ပါရည်ရွယ်ပြီးတော့အမေရိကန်ဘက်ကအခုလိုလှုံ့ဆော်တာဖြစ်ပြီး PDVSA ကုမ္ပဏီရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မဲ့အပြင်ဒီကုမ္ပဏီနဲ့ဆက်ဆက်လုပ်ကိုင်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့အမေရိကန်နိုင်ငံသားတွေရဲ့လုပ်ပိုင်ခွင့်တွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်အတိုက်ခံခေါင်းဆောင်ဟွမ်ကွိုက်ဒိုကိုဘယ်လိုဝိုင်းဝန်းပြီးတော့ထောက်ခံအားပေးကြမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးလီမာအုပ်စုလို့ခေါ်တဲ့လက်တင်အမေရိက73နိုင်ငံအဖွဲ့နဲ့အရေးပေါ်အစည်းအဝေးတစ်ရက်ကျင်းပဖို့ကနေဒါနိုင်ငံကမနေ့လုံးကပဲကြေညာပါဗျ။ဖေဖော်ဝါရီလ4ရက်နေ့ကျရင်ကနေဒါနိုင်ငံရဲ့မြို့တော်အော်တဝါမှာအဲ့ဒီအရေးပေါ်အစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။ဗင်နီဇွဲလားလွတ်တော်ဥက္ကဋ္ဌဟွမ်ကွိုက်ဒိုကကြက်ပြတ်သမ္မတအဖြစ်တာဝန်ယူမယ်လို့ပြီးခဲ့တဲ့ပတ်မှာကြေညာခဲ့ပါဗျ။ဗင်နီဇွဲလားကာကွယ်ရေးဝန်ကြီးဗလာဒီမီယာပါရဒီနိုလိုပတ်စ်ကတော့သမ္မတမာဒူရိုအစိုးရကိုပဲထောက်ခံတယ်လို့ပြီးခဲ့တဲ့ပတ်ထဲမှာပဲကြေညာထားပါဗျ။ဒီလိုကြညာပြီးနောက်တည့်မှာပဲမနေ့ပြန်ပို့ထူးနေနေ့လယ်ပိုင်းကြာရင်စစ်တပ်ကိုပြည်သူဘက်ကရက်တည်ရေးညဉ့်ညံ့တဲ့တောင်းဆိုမှုတွေကိုအချိန်နှစ်နာရီကြာလှုပ်ဆောင်ကြဖို့ဟွမ်ခွိုင်းတို့ကတိုက်တွန်းလိုက်ပါတယ်လက်ရှိသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုလက်မခံဘဲဒီမိုကရေစီကိုအကာအကွယ်ပေးမဲ့စစ်သားတွေအတွက်လူငင်းချမ်းသာခွင့်ပေးမယ်လို့လဲဟွမ်ခွိုင်းတို့ကကန့်လန့်လိုက်ပါတယ်ဗင်နီဇွဲလားမှာရွေးကောက်ပွဲအသစ်တရကျင်းပဖို့ EU ဥရောပသမဂ္ဂကနောက်ဆုံးချိန်သတ်မှတ်ထားတဲ့ဖေဖော်ဝါရီ2ရက်စနေနေ့နဲ့တရက်ထဲကြာအောင်နိုင်ငံတဝက်နဲ့ကမ္ဘာတဝက်မှာစနေနေ့ကြာရင်လူမှုဆန္ဒတွေထုတ်ပေါ်ကြဖို့လေဟွမ်ကွိုက်ဒိုကတောင်းဆိုထားပါတယ
်
စနေနေ့ကြာရင်ကျွန်တော်တို့လမ်းမတွေပေါ်မှာရှိနေမှာပါကျွန်တော်တို့နဲ့အတူဗင်နီဇွဲလားလမ်းမတွေမှာရောကမ္ဘာတဝက်ကလမ်းမတွေမှာပါဥရောပသမဂ္ဂရဲ့တောင်းဆိုချက်ကိုထောက်ခံကြောင်းဆန္ဒတွေပြကြမှာပါစနေနေ့မှာနောက်ဆုံးထားပြီးတော့ရွေးကောက်ပွဲအသစ်တရပေါ်ဆောင်ရေးမာဒူရိုအစိုးရကိုဥရောပသမဂ္ဂကယာစတန်ပေးထားတာတနင်္ဂနွေနေ့ကြာရင်တတ်မှတ်ချိန်လွန်သွားတော့မှာပါ ယောပတမကဟာဗင်နီဇွဲလားနိုင်ငံရဲ့အမျိုးသားလွတ်တော်ကိုရောဖွဲ့စည်းပုံအခြေခံဥပဒေကိုရောတမရရဲ့လုတ်ပိုင်ခွင့်အာဏာကိုပါရှင်းရှင်းလင်းလင်းအတိအမှတ်ပြုထားတာပါလို့ဟွမ်ကွိုက်ဒိုကစပိန်ဘာသာစကားနဲ့ပြောသွားခဲ့တာပါ
အမေရိကန်ဆိုအကတော့ဝမ်ဂွိုက်ဒိုရဲ့ဂျာပြတ်သမရအဖြစ်ကြေညာမှုကိုချက်ချင်းထောက်ခံခဲ့တာဖြစ်ပြီးကနေဒါပါဝင်လက်တင်အမေရိကနိုင်ငံတွေနဲ့တခြားနိုင်ငံတွေတော်တော်များများကလည်းဝမ်ဂွိုက်ဒိုကိုထောက်ခံထားပါတယ်ရုရှားတရုတ်တူရကီအီရန်နဲ့ကျူးဘားနိုင်ငံအပါအဝင်နိုင်ငံတချို့ကတော့လက်ရှိသမရမာဒူဒိုအစိုးရကိုဆက်ပြီးတော့ထောက်ခံနေကြပါတယ်ဗြိတိန်စပိန်ဂျာမနီနဲ့ပြင်သစ်နိုင်ငံတွေကတော့အချိန်ရှိရအတွင်းရွေးကောက်ပွဲကျင်းပဖို့မကြေညာရင်ဝမ်ဂွိုက်ဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်အဖြစ်အတိမတ်ပြုမယ်လို့ပြီးခဲ့တဲ့စနေနေ့တုန်းကပဲပြောထားပါတယ်ဗင်နီဇွဲလားစစ်တပ်အနေနဲ့ပြည်သူတွေကိုဆက်ပြီးတော့မနှိပ်စက်ဖို့လဲအတိုက်ခံကောင်းဆောင်ဟွန်ဂွိုက်တို့ကတိုက်တွန်းနေပါတယ
် Hoy soldado de Venezuela te doy una orden No
ညညစွာဆန္ဒပြနေကြတဲ့ပြည်သူတွေကိုအရင်တုန်းကလိုမနှိမ်နှင်းမှုဗင်နီဇွဲလားနိုင်ငံရဲ့စစ်တီတွေကိုဒီကနေ့ကျွန်တော်အမိန့်ပေးပါတယ်လို့ဟွန်ဂွိုက်တို့ကပြောခဲ့တာပါဟွန်ဂွိုက်တို့ကိုထောက်ခံကြသူတွေကတော့ပြည်သူတွေရဲ့မိတ်ဆွေဖြစ်တဲ့စစ်သားတွေပဲပြည်သူဘက်ကယက်တီဖို့ကြံတော့တယ်လို့ကြွေးကြော်နေကြပြီးလုံးငင်းချမ်းသာခွင့်ပေးမဲ့အစည်းအဝေးစာရွက်တွေကိုလည်းစစ်တပ်ရဲ့ရဲစခန်းတွေမှာလိုက်ပြီးတော့ဖြန့်ဝေနေကြပါတယ်။တချို့စစ်သားတွေကဒီစာရွက်တွေကိုလွှတ်ပြတာတွေဆုပ်ဖြဲတာတွေလုပ်ကြတယ်ဆိုပေမဲ့လည်းစစ်သားတော်တော်များများကတော့သူတို့ရဲ့မိသားစုဝင်တွေဟာလည်းအစားအစာနည်းပါးမှုနဲ့တခြားအခြေခံလိုအပ်ချက်တွေမလုံလောက်တဲ့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းပြောကြပါတယ
်။ဆက်လက်ပြီးတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်မတ်တန်ကီထိုင်တဲ့ကိုကျော်အောင်လွင်တို့ကကောက်နှုတ်တင်ပြမှာပါ။
Asia correspondent မှာရေးသားထားတဲ့ Burma is open for business and looking for investors ဆိုတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါတယ်။စီးပွားရေးပြုပြင်ပြောင်းလဲမှုကရင်းရိုင်နေပြီးတော့လူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်တွေကြောင့်အခြေတီကာဇဒီမိုကရေစီထိနာနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုအထောက်အကူဖြစ်ဖို့အတွက်ကမ္ဘာတစ်လောကရင်းနှီးမြှုပ်နှံသူတွေကိုမျှော်လင့်နေပြီးစီးပွားရေးလုပ်ငန်းတွေအတွက်လမ်းဖွင့်ထားပါတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတနင်္လာနေ့မှာပြောဆိုခဲ့တဲ့အကြောင်းနဲ့ဆောင်းပါးကိုဆက်ထားပါတယ်။စီးပွားရေးအလားအလာတွေပြည်တွင်းဈေးကွက်တွေနဲ့လူငယ်လူဦးရေတို့အပါအဝင်မြန်မာနိုင်ငံမှာအခိုင်အမာရင်းနှီးမြှုပ်နှံမှုခွင့်လန်းတွေကိုဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းရှင်တွေတန်တမာတွေနဲ့သတင်းတောက်တွေပါတက်ရောက်ခဲ့ကြတဲ့ညီလာခံမှာဒေါအောင်ဆန်းစုကြည်ကအခုလိုဖိတ်ခေါ်ခဲ့တာပါ။မြန်မာနိုင်ငံမှာဒီလိုရေချင်းတွေရှိပေမဲ့လည်းရခိုင်ပြည်နယ်မှာရွေးညာပြဿနာဖြစ်နေတဲ့အချိန်စီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံလို့စိတ်ကတော့ယောပါနေပါတယ်တဲ့ဒီပြည်ပကကြောင့်ပဲဥရောပသမ္မဂ EU ကတော့မြန်မာအပေါ်ကုန်သွယ်ရေးတံခတ်ဖို့စဉ်းစားနေပြီးကမ္ဘာအကြီးဆုံးကုန်သွယ်ဘက်အဖွဲ့ကြီးကိုမြန်မာတို့အကောက်ခွန်မဲ့တင်ပို့ခွင့်ကိုဖယ်ရှားလိုက်နိုင်ခြေရှိနေတယ်လို့ဆောင်းပါးကပေါ်ပြပါတယ်ဒီလိုမရေရာမသေးချာမှုတွေကြောင့်အနာဂတ်မှာဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုသေသေချာချာမသိရခင်မှာတော့စီးပွားရေးလုပ်ငန်းအများအပြားကတော့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံကြမှာမဟုတ်ဘူးလို့ဆောင်းပါးကပေါ်ပြပါတယ်။အပြည့်စုံကတော့ asiacorrespondent.com မှာဖတ်ရှုနိုင်ပါတယ်
။ Bina News မှာဖော်ပြထားတဲ့ India becoming transit route for drug entering Bangladesh Bangladesh ကိုမူရဲ့ဆေးဝါးတွေသွင်းဖို့အိန္ဒိယကတဆင့်ခံလမ်းကြောင်းဖြစ်လာနေတယ်ဆိုတော့ Camera Reza Chowdhury ရေးထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံတို့ methamphetamine စိတ်ကြွဆေးပြားတွေကအိန္ဒိယနယ်စပ်ကိုဖျက်ပြီးဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်ကနေမှောက်ခိုးတင်သွင်းနေကြတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေပြောဆိုတဲ့အကြောင်းနဲ့ဆက်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစာမှာလည်းမူရင်မှောက်ခိုးမှုကပြီးခဲ့တဲ့၃နှစ်တာအတွင်းတည်တည်တာတာများလာပြီးဒီလအတွင်းမှာပဲမူရင်ကုန်ကူးသူအဖြစ်တန်တရားနယ်ရဲကပြစ်ခတ်လို့တည်ဆုံသူ၁၄ဦးထဲမှာရိုဟင်ဂျာဒုက္ခသည်၅ဦးပါဝင်ပါတယ်တဲ့။အခုတော့မူရင်မှောက်ခိုးသမားတွေကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေဆက်ကနေယာဘစိတ်ကြွဆွေးပြားတွေသွင်းဖို့ကြိုးစားနေတာကိုသိထားရတယ်လို့လဲမူရင်တိုက်ဖြက်ရေးဘင်္ဂလားဒေ့ရှ်အကြီးတန်းအရာရှိတဦးကပြောတာကိုလဲသတင်းကဖော်ပြပါတယ်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ချမ်ပိုင်ခရိုင်ကမြန်မာနိုင်ငံနဲ့နေဆက်မိုင်150လောက်ရှိပြီးအကာအရန်ကလည်းမရှိတာကြောင့်မြန်မာနိုင်ငံဘက်ကယာဘစိတ်ကြွဆေးပြားတွေအဓိကသွင်းတဲ့နေရာတစ်ခုဖြစ်လာတယ်လို့လဲမူရတိုက်ဖြက်ရေးအိန္ဒိယတာဝန်ရှိသူတဦးကပြောတာလို့လဲ Bina News ကရေးပါတယ်။အဲဒီကနေတဆင့် Tripura ပြည်နယ် Agra Dala နဲ့ Kolkata တို့ကနေတဆင့် Bangladesh ကိုပို့တာလို့လဲအမည်မဖော်တဲ့အရာရှိတဦးကပြောပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်း Bangladesh နိုင်ငံ Technap ကနေယာဘစိတ်ကြွဆေးပြားအနည်းဆုံး53တန်းဖမ်းဆီးမိခဲ့ပြီးအရဟာဆိုရင်၃နှစ်တာအတွင်းတည်တည်တာတာအရေးအတွက်များလာပြီး ရပစိတ်ကြွဆေးပြားမှောက်ခိုးကူးမှုများလာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားနဲ့အနီးအနားကအနာပိုင်တွေကတော့အိနီးချင်းမြန်မာနိုင်ငံတွင်းကမက်သက်ဖက်တမင်ဆေးပြားရောင်းချမှုတွေသုံးစွဲမှုတွေတိုးလာတာကရိုဟင်ဂျာဒုက္ခသည်တွေကြောင့်လည်းပါတယ်လို့အပြစ်ဖို့ကြပါတယ်ဒါပေမဲ့လည်းရိုဟင်ဂျာခေါင်းဆောင်တွေကတော့သူတို့ရဲ့လူငယ်တွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာတရားဝင်အလုပ်လုပ်ခွင့်မရှိတာကြောင့်ယာဇဝတ်မှုတွေကျူးလွန်အောင်တွန်းဖို့ခံရတယ်ဆိုပြီးပြောဆိုထားတဲ့စောင်းပါကူတော့ binanews.org မှာဖတ်ရှုနိုင်ပါတယ်ရှင
်အခုတော့ဒေါ်လလတန်းတင်ဆက်တဲ့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရအောင်ပါရှင်
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်။ပြင်သစ်လို cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်ဒီပေးရပါတယ်။ in ကအထဲမှာဆိုတော့အင်္ဂလိပ်ကလေးတွေမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတီတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတစ်ကြိမ်ထဲကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
. The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဆက်လက်ပြီးတော့မတ်သိန်ဂီထိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုကျမတို့နားဆင်ကြရအောင်ပါရန်ကုန်မြို့မှာဈေးသက်သာပြီးအများစုလက်လန်းမိနိုင်တဲ့အိမ်ယာဈေးကွက်ကြီးထွားလာနေတာနဲ့ပတ်သက်ပြီးတော့မြန်မာ Developer Association ရဲ့အတွင်းမှဦးစော်ရန်ဝင်းကိုဆက်သွယ်မေးမြန်းပြီးဆွေးနွေးတင်ပြထားပါရရှင
်ရန်ကုန်မှာဆိုရင်ဒိမီယာပတ်ဝန်းကျင်ကတော့ဟိုနေရာတော်များရှိပါတယ်ခင်ဗျာရန်ကုန်မြို့ရဲ့ပတ်ဝန်းကျင်မြို့နယ်ကြီးပေါ့နော်အဲကျွန်တော်တို့ဟိုဆိုင်လိုနေရာမျိုးတွေမှာလည်းရှိတယ်အဲကျွန်တော်တောင်ဥကလာအမြောက်ဥကလာအဲ့လိုမျိုးနေရာမျိုးတွေမှာလည်းရှိတယ်ကတော့တင်ရင်းညွန်ပတ်ဒီမှာလည်းရှိသတိဖြင့်အဲ့လိုပေါ့ရန်ကုန်မြို့နဲ့တိတ်မိုးဝဲတဲ့နေရာတွေမှာလည်းသမိုင်းအင်းစင်အဲ့လိုနေရာတွေမှာလည်းရှိတယ်။ဒါမင်္ဂလာတို့နော်အဲ့လိုပဲဘင်းတော်ပဲဘင်းတော်ပဲအဲ့လိုနေရာဒေသတွေမှာရန်ကုန်မြို့ရဲ့အပြည့်အဝ offset တို့ offset ပေါ့နော်အဲ့လိုပတ်ဝန်းကျင်မြို့တွေမှာအဲ့လိုမျိုး affordable house ဆိုတဲ့ developer တွေကဟိုဆောက်လာကြတာရှိပါတယ်။အဲ့ဒါတွေကိုလည်းပဲတစ်ခါကဟိုဗိုင်းရဲ့ချင်းမှုတွေနဲ့တွဲပြီးတော့မှရောင်းပေးနေရလည်းတွေ့ရပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီအိမ်ဝယ်မဲ့သူတွေကြတော့ကျမတို့တခြားနိုင်ငံတွေမှာဆိုရင်ကြောင်းကြည့်တယ်နောက်သူတို့နေရမဲ့ဝင်းကျင်ကြည့်တယ်ပေါ့နော်မြန်မာပြည်မှာရောက်တော့ရောဒီရန်ကုန်လိုဈေးကွက်မျိုးမှာရောအိမ်ဝယ်မဲ့သူတွေအနေနဲ့ဘာတွေသတိထားဖို့လိုပါသလဲဒီသူတို့ရဲ့ပတ်ဝန်းကျင်တို့နောက်ခါကြောင်းတို့အနေထားပေါ့နော်လုံခြုံရေးအစ
အခုမြန်မာပြည်ရန်ကုန်အနေနဲ့မြန်မာပြည်အနေနဲ့ဆိုရင်လည်းအိမ်ဝယ်မဲ့သူတွေကကျွန်တော်တို့အဓိကအားဖြင့်တော့ကျွန်တော်တို့ကြည့်ပါလေ location ကိုကြည့်ရပါလေဒီနေရာမှာအင်းညာနီကိုနေခိုင်ဖို့အတွက်ကိုလိုအပ်တဲ့သူတွေကလေကိုဘလို့တရရက်ကွမျိုးကနေနေရင်လဲဆိုတာမျိုးကြည့်ကြတယ်အဲဒါမျိုးတွေကြည့်တယ်အချို့ကလည်းဟိုတောင်းကလာအတောင်းကလာတင်ငန်းကျော်အဲမြောက်ကလာနေရင်လဲလူမျိုးရေးချတဲ့လူတွေရှိတယ်တချို့ကလည်းနှိုင်းမယန်းကုန်းနင်းစင်အဲလိုမျိုးပြမျိုးတွေကိုပထမစားကြည့်တယ်ကြည့်ရင်အဲမျိုးတွေမှာပါကျွန်တော်တို့ဒီလမ်းမတန်းဘက်ကိုအချို့ကလည်းကြိုက်တာရှိတယ်တချို့ကလည်းအတွင်းလမ်းမှာအေးရက်နေနေတာရှိတယ်အဲလိုကြည့်ကြပါလေကျွန်တော်တို့ survey တွေကောက်ကြည့်တဲ့အခါမှာအင်းဒီဟိုတော့တူရီကသူတို့ကြည့်တယ်ပထမဦးစားပေးခင်းနေရတော့ရက်ကွက်မျိုးနယ်တွေကိုကြည့်ရပါတယ်ဒုတိယဦးစားပေးခင်းနေရတော့လမ်းမကျဲဒါမှမဟုတ်လည်းအတွင်းလမ်းဆိုတာကိုကြည့်ရပါတယ်တတိယဦးစားပေးအနေနဲ့ကတော့ကျွန်တော်တို့ဒီဟိုဘ ကားရက်တဲ့နေရာတွေကအခုဒီဘတ်ကားကိုအခုဆုံးချင်တာကနေဆိုတော့ဘတ်ကားနဲ့နီးသလားအဲနည်းနည်းဝေးသလားအခုကားရက်ဖို့ကားချရနေရတယ်ကားရက်ဖို့အတွက်အဆင်ပြေတဲ့နေရာဖြစ်သလားစသဖြင့်အဲ့အရာတွေတတိယဦးစားပေးကြည့်ကြပါလေအဲစုတာဦးစားပေးအနေနဲ့ကတော့တို့ကကျောင်းပေါ့နော်ကလေးရဲ့အတတန်းကျောင်းနေပါလေနဲ့နီးတာမျိုးဖြစ်သလားပေါ့အဲ့အရာမျိုးတွေကြည့်ကြတာရှိပါလေခင်ဗျ
ဟုတ်ကဲ့ရှင်အဲ့တော့ဒီခုနဥဆောင်ရဲ့ဝင်ပြောတဲ့အထဲမှာလည်းပါပါတယ်ကားရပ်ဖို့နေရာကရန်ကုန်မြို့မှာကဟိုတွေ့ရမြင်ရတဲ့လောက်ကားရပ်ဖို့နေရာကခဏခဏပြဿနာတက်တိုင်လဲတွေ့ရတော့ဒီစောက်လို့ရေလုပ်ငန်းနေအနေနဲ့ကားရပ်ဖို့နေရာဟိုထည့်သွင်းစဉ်းစားထားတာမျိုးထည့်ဆောက်ထားတာမျိုးဟိုအနေထားပေါ့နော်တိုးတက်လာပါလားဘာဖြစ်ဆိုရန်ကုန်တိုင်းအစိုးရကနေပြီးတော့ဒီဟာတွေထည့်ရမယ်ဆိုပြီးတော့ဟိုသူတို့အစိုးရစတက်ပြီးတော့မကြခင်မှာပဲလုပ်ခဲ့တာရှိပါတယ်
အခုဆိုလို့ရှိရင် developer တွေကမဖြစ်မနေဘူး။နောက်အခုနောက်ပိုင်းဆောက်တဲ့နေရာတွေအဆောက်အဦဒီမှာလည်းများတာကျွန်တော်တို့ကပ်ပတ်တင်နေနောက်မြေယာနဲ့ flow area အချိုးတွေကိုသတ်မှတ်ထားတဲ့ဒီ regulation ပေါ့နော်အတိုင်းကိုကျွန်တော်တို့အထက်တွင်းဆောက်ရပါတယ်။ဆောက်လာတဲ့တကြောင်မလို့ကပ်ပတ်တင်နေတဲ့ပါလာရတယ်ပေါ့နော်မဖြစ်မနေပါလာရတယ်သူသတ်မှတ်ထားတဲ့အရေးအတွက်အစီအလုံးဓာတ်ရိုင်းလုံးတွေအတိုင်းဖြေရပါတယ်။နောက်အဲ့ဒီအပြင်ကအဲ့ဒီ flow area နဲ့မြေယာအချိုးတွေလည်းကျွန်တော်တို့ထည့်ဆောက်ရပါတယ်။တော်ရတဲ့တကြောင်မလို့အခုနောက်ပိုင်းဆောက်တဲ့ဆောက်ဦးကြီးဆိုလို့ရှိရင်တော့ဒီအင်ယာဝယ်ယူတွေဘက်ကပိုအရှင်ပြေတာတွေ့ရတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့တို့ကကပတ်ကင်ကျွန်တော်တို့ဒီဘက်က developer တွေဘက်ကလည်းကပတ်ကင်မှာလည်းဗနစီပါတယ်ပေါ့နော်။အင်ဂျင်တခန်းဝယ်ရင်ကား2စီးစာရမယ်ဆိုတာမျိုးသိကြနိုင်တယ်လို့အင်ဂျင်တခန်းဝယ်ရင်ကား2စီးစာတော့ပတ်တင်ရမယ်ဆက်လို့ရှိရင်ဒီတိချက်ချပတ်တင်မျိုးကျွန်တော်တို့ကပေးပြီးကြီးညာနိုင်တာတွေရှိလာပါတယ်။အဲအင်တန်မိုးပေါ်မူတည်ပြီးတော့ပေါ့နော်။ဟိုကပတ်ကင်တို့တခြား facility လည်းပေးနိုင်တဲ့အနေအထားတွေတော့ရှိတာတွေ့ရပါတယ်။အင်တန်မိုးတွေနဲ့တဲ့အဲ့ဒီ affordable house ကတော့ဒီလိုပေါ့နော် public parking တွေ public လို့အချင်းချင်းလို့ရတာတွေတော့ရှိပါတယ်။အဲ့ intermo နည်းနည်း class နည်းနည်းမြင်လာပြီဆိုလို့ချင်း car parking တွေတခြား facility တွေလည်းပဲအဲတာဝန်လာတာတွေလည်းရှိလာပါတယ်ခင်ဗျ။
ဟုတ်ကဲ့ပါနောက်တစ်ခုကဥဆောင်ရဲ့ဝင်ကျမတို့ဒီဘက်တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီတိုက်ခန်းတွေပေါ့နော် apartment လို့ဒီလိုအင်ခန်းတွေတိုက်ခန်းတွေမှာသူတို့ကဒီဟာကိုအမြဲတမ်းထိန်းသိမ်းစောင့်ရှောက်ဖို့အတွက် management ဆိုပြီးတော့စုပေါင်းကြခံရတဲ့ management ရှိပါတယ်စီမံပေးတာပေါ့နော်အိမ်ကိုပြုပြင်ထိန်းသိမ်းထိန်းချုပ်ပြမြမပြည်မှာဒါမျိုးစနစ်မျိုးဖြစ်လာဖို့ရောအခြေအနေရှိပါသလား။ဘာလို့ဆိုအခုတိုက်ခန်းဝယ်တယ်ဆိုတာကဒါတယောက်ချင်းစီပိုင်သွားပြီးတော့ဒီတိုက်ကြီးတစ်ခုလုံးရဲ့ပြင်ဆင်မွမ်းမံဖို့ရေရှည်ထိန်းသိမ်းဖို့ဆိုတဲ့အပိုင်းမှာရောဟိုဥစော်ရဲဝင်တို့ဘယ်လိုများမြင်ပါလဲ
။ဟုတ်ကဲ့အခုလို့ရှိရင်ကျွန်တော်တို့ဒီမှာအဲ့ဒီကိစ္စကတော့တော်တော်လေးကို developer တွေအတွက်ကတော့ဟိုဆက်လက်တာဝန်ယူထားကြတာတော့အခုချိန်ကြီးတော့ဒီ asset management ပေါ့နော်ဒီဟိုရဲ့ management နေ maintenance နေဒီ block ကြီးရဲ့ဒီအစော်ကြီးရဲ့ management နေ maintenance နေ asset management နေတော့ကျွန်တော်တို့အခုဟိုဆော့လို့ developer တွေရပဲဟိုကိုစောက်ခဲ့တာတွေလည်းဖြစ်နေတယ်အားလုံးကစီပေါင်းပိုင်တော့ပိုင်သွားတယ်ဆိုပေမဲ့ဒီမှာဟိုကိုကပဲဆက်ပြီးတာဝန်ယူပေးထားပြီးတော့မှဟိုတစ်ခါတည်းပဲတစ်ခါတည်းပါဆက်ပြီးအကုန်ရခံပြီးလုပ်ပေးထားတဲ့ဟာတွေလည်းရှိနေပါတယ်အဲ့လိုတွေဖြစ်နေသေးတယ်အဲ့ကျွန်တော်တို့ကလည်းဆွဲဒီစူပေါ်ပိုင်းတဲ့လူတွေကိုကျွဲလိုက်တဲ့အခါမှာလည်းအချင်းပြပြရာတွေလည်းအများကြီးဖြစ်လာတယ်ဖြစ်လာတော့ကျွန်တော်တို့ကပဲတခါအဲ့ developer တွေကပဲပြန်ပြီးတော့အဲ့ဒီဟိုတသားရီရလလပပနဲ့အပေါ်မှာ maintenance တွေလုပ်နိုင်ဖို့ဆိုပြီးတော့ပြန်လဲဆက်ထုတ်ပြီးတော့ရတာတွေလည်းဖြစ်နေသေးတယ်ဖြစ်နေပြီးတော့ကျွန်တော်တို့အခုဆိုတော့အစိုးရဌာနတွေနဲ့လည်းပူးပေါင်းပြီးတော့ကျွန်တော်အတင်းရနေပြီးတော့အစိုးရဌာနကလည်းဒါကိုကောက်ဆောင်နေတယ် asset management အဲ့ဥပဒေတွေပါတွေထွက်လာဖို့အဲ့ဒီ management regulation တွေထွက်လာဖို့ကျူးစားနေပါတယ်။ဒီကရဲ့မြန်မာကပထမအဆုံးဖြစ်နေတော့ကွန်ဒိုမီနီယံဥပဒေချထွက်လာတော့ဒီကွန်ဒိုမီနီယံဥပဒေထွက်လာပြီးကျွန်တော်တို့ apartment law တွေပါတွေထွက်လာဖို့လည်းကျူးစားနေကြတာရှိပါတယ်။ဒီဥပဒေတွေထွက်လာပြီးတဲ့အခါကျတော့ကျွန်တော်တို့ဒီ SDG ရဲ့ asset management law ထွက်လာဖို့အပြိုင်ပေါ့နော်ထွက်လာဖို့အနေအားလေးလည်းတစ်ခါကတော့ regulation ထွက်လာဖို့လုပ်နေကြတာရှိပါတယ်။အခုအချိန်ဒီမှာတော့ဟို regulation တွေ law တွေကအဲ့ဒီမှာဒီတက်မရှိသေးတဲ့အတွက်ကျွန်တော် developer တွေကတာဝန်ယူတာလည်းရှိတယ်လို့စုပေါင်းတာဝန်ယူတာလည်းရှိတယ်ဒါဆိုလည်းအဲ့ဒါကြီးကဟိုမတေးမချမရေမရသေးတဲ့အားနည်းချက်တွေလည်းအများကြီးရှိတယ်ကျွန်တော် developer တွေကဆက်ထုတ်ပြီးတော့မှဆက်တာဝန်ယူခိုင်းရင်အချင်းချင်းနေတယ်အားလုံးကိုပေါင်းဆက်ပြီးတော့မှရိုင်းကျွဲခဲ့လို့ရှိရင်ဟိုထည့်တဲ့လူကထည့်မထည့်တဲ့လူကမထည့်ဒီတာဝန်ပိုင်းတွေနဲ့ခစားပွင့်ပိုင်းတွေကရှုပ်ဆေးပြီးတော့မှတချို့ asset တွေရဲ့အချက်ကြီးဆိုလို့ရှိရင်အဲ့လိုဘယ်လို maintenance တွေမရှိသေးနဲ့ဟိုကျသွားပြီးတော့မှအတံပိုးကြီးကျသွားတာခံရမှုကြီးကျသွားတာဒီအများကြီးသိရပါတယ
်ဒါကတော့စီးပွားရေးကဏ္ဍကိုမတ်သိန်ကီထိုက်တင်ဆက်ခဲ့တာပါအခုတော့တုတ္တဆောင်လင်အမေရိကန်အစီအစဉ်ကိုကိုအောင်ကဆက်လက်တင်ဆက်မှာပါရှင်
ဖလိုင်းရဲ့တချို့အလုပ်ဟာလွယ်ကူတဲ့အလုပ်မဟုတ်ပါဘူး။အခြေခံဘူးဒုတာပြည်စုံမှုလိုအပ်တဲ့အပြင်လျှို့ဝှက်စမ်းကြဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးသပ်ရပါမယ်။နယူးယောက်မြို့မှာဖေဖော်ဝါရီလလယ်ပိုင်းကဖွင့်လှစ်ခဲ့တဲ့ Spinescape ပြတိုင်းမှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းရေးလျှို့ဝှက်လုပ်ငန်းတွေနဲ့လျှို့ဝှက်ထောက်လိုင်းရေး agent တူရဲ့ဘဝကိုတစ်စိတ်တစောင်းလေ့လာခွင့်ရမှာပါ။ Spinescape ပြတိုင်းမှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုင်းကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်းရေး agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်။ပြတိုင်းတာဝန်ခံတူဖြစ်တဲ့ Shelby Pritchard က
And then most importantly it's also a personal journey. So when you go through the
stage Sito Mimya ya ma phie cha tu ani ne lein bi pyo ne ya la so ra ko ba khan man ti nai ne set twi pyin laser snit tong pait lai phwin lai phit ni de mi lou ne ko khat myan myan tong pyan lai phan na myo ko le san tat nai ma de. Da pyin ko ye khan nai swan a mat nyan swan a naw blo lu myo phit le so ra ko ba san tat nai ma de. Ai naw do tu ro ga blo thaw lan yin agent phit de le so ra ko le pyan pyo pya pe ba de.
ပြခန်းတိုင်းမှာသက်ဆိုင်ရာခေတ်ကာလအလိုက်ပြသထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ကျဉ်းနှံပေးပို့ရာမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြသထားပါတယ်။ဒါ့အပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေတုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြသထားပါတယ်။ကျွန်းလုံသားတွေဖမ်းပေးတဲ့ပင်လယ်စာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အာရှထိုင်းနိုင်ငံငါးဖမ်းလုပ်ငန်းခွင်မှာမြန်မာအပါဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာကျွန်းလုံသားတွေအဖြစ်နဲ့အလုတ်လုံနေရပုံကိုထောက်လန်းဖော်ထုတ်ခဲ့စဉ်မှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းထုတ်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွေးရေးနည်းပညာကိုသုံးပြီးကျွန်းလုံသားတွေဖမ်းပေးတဲ့ရေသရဝါတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလွန်ရနေရာတွေကိုလည်းသတင်းထုတ်တွေကဖော်ထုတ်နိုင်ခဲ့တာပါ။
Every gallery at Spy Escape connects its subject matter to the present day.
Spy Escape ပြာခန်းတွေကဒီကနေ့လက်ရှိကာလနဲ့ဆက်ဆက်ပြီးတော့ပြသထားပါတယ်။လျှို့ဝှက်ရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြာခန်းတွေမှာဆိုရင်လေဒုတိယကမ္ဘာစစ်ကာလကလျှို့ဝှက်ကျဉ်းနှံစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီချိန်ကဖြစ်ပျက်တွေဟာကနေ့ခေတ်လူတွေရဲ့နေ့စဉ်ဘဝအပေါ်ဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးချင်တာတွေကိုလျှို့ဝှက်ရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလျှို့ဝှက်ရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိတာပါ
။ထောက်လိုင်းဟောင်းတွေ hacker တွေနဲ့ထောက်လိုင်း agency တွေက Spinescape ပြတဲ့ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြတဲ့ကိုသွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြတဲ့ဝင်ကြီးလူကြီး $39ခလေး $32ပေးရမှာပါ American စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထမ်းအောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်အုပ်စုလိုက်သွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့သွားကြည့်မယ်အချိန်နဲ့ဝင်ကြီးညှိနှိုင်းဖို့လိုပါမယ်ပြတဲ့အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာ American ပြည်ထောင်စု Florida ပြည်နယ်မှာတနက်သမားတဦးကပစ်ခတ်တာကြောင့်လူငယ်အများစုအပါအဝင်လူ18ဦးသေဆုံးပြီးတဲ့နောက်ပိုင်းအထူးသဖြင့်ဒီစစ်ပတ်သုံးချင်းမွေး Rifle AR-15 လို့တနက်မျိုးကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးမင်းစီကန်တင်းတင်းကြပ်ကြပ်ချမှတ်ဖို့ American ပြည်ထောင်စုမှာကြဲကြဲလောင်လောင်တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။အခုလိုចောင်းသားလူငယ်များပြားသေဆုံးပြီးတနက်ကင်ဆောင်ခွင့်ကိုသဘောကျနှစ်ချိုက်သူတွေကတနက်ဆက်လက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကာကွယ်ပြောဆိုကြသလိုတချို့တနက်ပိုင်ရှင်တွေကတော့အခုလိုအဖြစ်ဆိုးမျိုးထပ်မကြုံရလျောင်းဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ပိုင်တဲ့တနက်တွေကိုဖြည့်ဆည်းပစ်ပါတယ်အဲ့ဒီထဲမှာနယူးယောက်ပြည်နယ်စကော့တောင်းကစကော့ပပလာဒိုလည်းပါပါတယ်
That my gun's out there and it can one day possibly commit
ကျွန်တော်ကဒီတနက်ရှိနေသေးပါလားဆိုတဲ့အသည့်နဲ့ကျွန်တော်ဆက်နေလို့မရတော့ပါဘူးဒီတနက်မျိုးဟာတစ်ချိန်ချိန်မှာ Florida ကပြစ်ခတ်မှုမျိုးဖြစ်ပွားကောင်းဖြစ်ပွားသွားစေနိုင်ပါတယ်လို့ Facebook video ထဲမှာသူကပြောပါတယ်နေနောက်ဘက်ခြံဝင်းထဲမှာထိုင်းပြီးအခုလိုပြောနေပုံနဲ့တနက်ကိုလွှတ်စက်နဲ့ထပ်ပိုင်းဖျက်ခဲ့တဲ့ပုံတွေကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်ဆီးရီးယားလူမျိုးကင်ဆာယောဂါကုဆရာဝန် Address Othman ဟာဝေဒနာရှင်တွေကိုယောဂါပျောက်ကင်းအောင်ကုသပေးနေချိန်မှာပဲဆီးရီးယားနိုင်ငံ Afrin မြို့ကသူ့မိသားစုဝင်တွေကတော့အသက်ဘေးအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်American ပြည်အောင်စုမှာအနည်း20နီးပါးကြာနေထိုင်ပြီးဖြစ်တဲ့ဒေါက်တာအော့သမန်ရဲ့မိသားစုဝင်တွေနေထိုင်ရာဆီးရီးယားမြို့ကိုတူရကီကတိုက်ခိုက်နေတာနဲ့ပတ်သက်ပြီး American ပြည်အောင်စုကဂျာဝင်ဟန်တာခြင်းမရှိတဲ့အပေါ်လဲသူကစိတ်ပြက်လက်ပြက်ဖြစ်နေပါတယ်။ Address Othman ဟာ Massachusetts ပြည်နယ်ကဆေးကန်းတစ်ခုမှာကင်ဆာယောဂါကိုဆရာဝန်အဖြစ်အလုပ်လုပ်ကင်နေသူပါ။ဒီဆေးကန်းမှာလာရောက်ဆေးကုသနေကြတဲ့လူနာတွေယောဂါပျောက်ကင်းသက်သာအောင်နဲ့အားပေးနှစ်သိမ့်ရတာသူ့အလုပ်ဖြစ်တယ်လို့ဒေါက်တာအော့သမန်ကပြောပါတယ်
It all comes down to the fact that once they know that's their fate
သူရဲ့ခံကြမှာကိုတည်ထားပြီးတဲ့နောက်ဒါကိုလက်ခံကြပါတယ်ဒါပေမဲ့လည်းသူတို့ဘယ်လိုပဲဖြစ်နေပါစေသူတို့ကိုဆက်ပြီးအားပေးနှစ်သိမ့်သွားရမှာဖြစ်ပြီး ယောဂဝေဒနာကြောင့်မချိမဆန့်ခံစားပြီးဘဝအဆုံးသက်သွားမှာမျိုးမဖြစ်ရအောင်ကျွန်တော်တို့ကူညီသွားမှာပါသူတို့အနေနဲ့ဘဝကူးပြောင်းရမယ်ဆိုရင်တော့ညင်ညင်သာသာနဲ့ကူးပြောင်းရအောင်လို့ပါ
ကင်ဆာယောဂဝေဒနာရှင်တွေနဲ့ပုံကိုရေးအရာခင်မင်ရင်းနှီးမှုရအောင်လဲဒေါက်တာအော့သမန်ကျိုးပန်းအားထုတ်ရပါတယ်ဆရာဝန်တွေရဲ့နှွေးထွေးတဲ့ဆက်ဆံရေးကြောင့်ဝေဒနာတဝက်သက်သာသွားတယ်လို့ပြောလာသူကတော့ကင်ဆာယောဂဝေဒနာရှင်အီလိန်ဒွိုင်းပ
ါ I couldn't have found a better doctor he's compassionate and caring and
သူတို့ပိုကောင်းမဲ့ဆရာဝန်မျိုးရှာမတွေ့နိုင်တော့ပါဘူး तू ကအလုတ်ကိုမေတ္တာစေတနာအပြည့်နဲ့လှုပ်တဲ့သူပါကျမဝေဒနာခံစားနေရတဲ့အချိန်မှာလဲသူကအမြဲပဲကူညီပါတယ်။သူ့အနေနဲ့အလုံးအစင်ပြေပါစေလို့ဆုတောင်းပါတယ်
။ဘဝနေဝင်ချိန်အတွက်ဆောင်ဆိုင်နေကြသူဝေဒနာရှင်တွေကိုဒေါက်တာအော့သမန်အနေနဲ့အခုလိုကြိုးစားကူညီနေချိန်မှာပဲစီးရီးယားနိုင်ငံမြောက်ပိုင်းအာဖရင်မြို့မှာနေထိုင်ကြတဲ့သူ့မိသားစုဝင်တွေလည်းဒုက္ခတွေရင်ဆိုင်နေရပါတယ်။တူရကီတောင်ပိုင်းကခတ်ခွတ်တဲ့ရေးသမားတွေနဲ့ဆက်ဆက်မှုတွေရှိတယ်ဆိုပြီးစီးရီးယားကခတ်တွေကိုတူရကီကထိုးစစ်ဆင်နေတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေဘေးအန္တရာယ်နဲ့ရင်ဆိုင်နေကြရတာပါ။ IS အစွန်းရောက်အဖွဲ့ကိုချေမှုန်းနေတဲ့စီးရီးယားခတ်တွေကိုအမေရိကန်တွေအနေနဲ့ထောက်ပံ့ကူညီနေပေမယ့်တူရကီရဲ့ခတ်တပ်ဖွဲ့အပေါ်ထိုးစစ်ဆင်မှုကိုတော့မတားဆီးနိုင်ဖြစ်နေပါရဲ့။အမေရိကန်အနေနဲ့အာဖရင်ကရသလူထုကိုကာကွယ်ပေးဖို့ဒေါက်တာအော့သမန်ကလှူလာနေတာပါ
။ My small town is paying for this.And for that reason, you know,
American Birangzu ma de ge ko ji ma de swan baka de shi ba de. Si ye swan in ko so lo da ma hou ba wu. Turkey jet tai li yin de ko pye cha bu pyo da ma hou ba wu. Tamara Trump phone de che set lai yon ne di kaisa pi twa nai bi me. Ai lo lou lai me lo ma tin ba wu.
စီးရီးယားကမိသားစုဝင်တွေဘေးအန္တရာယ်ကြုံတွေ့နေရတာဟာသူတို့အပေါ်လဲတက်ရောက်မှုရှိတဲ့အကြောင်းအော့သမန်ရဲ့ဇနီးအမီရာမိုဟာမက်ကပြောပါတယ
်။ It's a nightmare. Like we woke up in the morning and was like all of a sudden
တကယ်ကိုအိမ်မက်ဆိုပါ။အိယာကမနက်ခင်းနိုးတဲ့အချိန်မှာစီးရီးယားကမြို့ကလေးဘုံကျဲခံရတယ်ဆိုတဲ့သတင်းကြားပါတယ်။ကျမတို့မိသားစုနဲ့တငယ်ချင်းတွေသာမဟုတ်ပါဘူး။အဲ့ဒီဒုက္ခကိုအားလုံးရင်ဆိုင်နေရတာပါ။
စီးရီးယားမှာကလင်းငယ်တွေအပါအဝင်လူအများပြားတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးဘယ်လိုခံစားရလဲဆိုတာကိုပြောမပြတဲ့တော့ကြောင်းအမီရာကပြောပါတယ်အခုလိုတစ်ဖက်နဲ့တစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာတဲ့ငင်းငင်းချင်းချင်းရင်ဆိုင်ဖြည့်ရှင်းကြဖို့လဲသူတို့ကလူလာနေကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်နေတဲ့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ပါရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
် Venezuela နိုင်ငံပိုင်ရင်းနှံကုမ္ပဏီ PDV SA ကို American ပြည်ထောင်စုကအရေးယူပိတ်ဆို့ဒဏ်ခတ်လိုက်ကြောင်းအမျိုးသားလုံခြုံရေးအကြံပေး John Bolton နဲ့ဗန်နိုင်းဝန်ကြီး Steve Mnuchin တို့ကတနင်္လာနေ့အင်ဘီရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်ပါတယ်ဒီလိုအရေးယူမှုလောက်ရတဲ့ရွေးချက်ကလက်ရှိဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုယာဒူးကဆင်ပြေဖိအားပေးတဲ့နေနဲ့ကောအတိုက်ခံခေါင်းဆောင်ဝမ်ဂူဝါဒီယိုကိုနိုင်ငံခေါင်းဆောင်ဖြစ်ထောက်ခံရတဲ့အတွက်ကအမေရိကန်ဘက်ကဖိအားပေးတဲ့သဘောဖြစ်ပါတယ်တရုတ်နိုင်ငံနီးပညာကုမ္ပဏီဖြစ်တဲ့ဟာဝေးရဲ့ဗန်နိုင်းဆိုင်ရာအကြီးအကဲမန်းဝမ်ဂျိုးကိုအမေရိကန်ပြည်ထောင်စုအစိုးရရှေ့နေတွေကဆွဲချက်73ခုနဲ့တနင်္လာနေ့ကနယူးယောက်မြို့ပြည်ထောင်စုတရားရုံးမှာဆွဲချက်တင်လိုက်ပါတယ်ဗန်နိုင်းဆိုင်ရာမမှန်မကန်လှုပ်ဆောင်မှုအမေရိကန်ရဲ့ညာနာပိုင်ဆိုင်မှုတွေကိုခိုးယူမှုအီရန်နိုင်ငံကိုအမေရိကန်ကအရေးယူဒဏ်ခတ်ထားမှုနဲ့ဆက်ဆက်ပြီးချိုးဖောက်မှုတွေရှိနေတာနဲ့ပတ်သက်ပြီးမန်းဝမ်ဂျိုးကိုဆွဲချက်တင်လိုက်တာဖြစ်ပါတယ်အောက်လတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံတော်အခြေပြမင်ကွန်ဖေဗရူလာ9ရက်အင်္ဂါနေ့မှာပြောကြားဖို့အတွက်ဖိတ်ကြားထားတယ်လို့အောက်လတ်တော်ဥက္ကဋ္ဌယုံကတင်းလာနေမှာကြေညာလိုက်ပါတယ်။ကနအူးကသမ္မတထရမ့်အနေနဲ့ဇန်နဝါရီလ29ရက်နေ့မှာနိုင်ငံတော်အခြေပြမင်ကွန်ကိုလွှတ်တော်နှစ်ရက်ရှင်းပေါက်ပြောကြားဖို့ရှိပေမဲ့အောက်လတ်တော်ဥက္ကဋ္ဌကလုံခြုံရေးအကြောင်းပြပြီး yes ရွှေ့ဆိုင်ဖို့လုပ်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF အမှုဆောင်ဒါရိုက်တာ Henry De Fo ကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးကော်မရှင်ရွန်ဂျာပြည်ပကဖြည့်ရှင်အကြံပေးချက်တွေကိုလိုက်နာဖော်ဆောင်မှုတိုက်တွန်းလိုက်ပါတယ်။ Starbucks Coffee လုပ်ငန်းပိုင်ရှင် American Billionaire တထေးကြီး Howard Schultz က American သမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်မှုစဉ်းစားနေတယ်လို့ရုံးမြင့်တန်ကြားတွေ့ဆုံကမ်းမှာပြောကြားလိုက်ပါတယ်။
ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တင်ကီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Dave McNext ပါရှင်။အင်္ဂါနေ့နေ့ကင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.